Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ည9:20နာရီအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ကျွန်မနာငလဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်တနင်္ဂနွေကိုမမိုးပြူနဲ့အတူကြီးညာပေးသွားမှာပါဂရိနိုင်ငံကိုငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဥရောပ19နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေဆက်လက်ဆွေးနွေးနေတာအမေရိကန်ပြည်ထောင်စုကပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားမှုအဖွဲ့အစည်းကြီးတစ်ခုကတောင်ကယ်ရိုလိုင်းနာပြည်နယ်အပေါ်သပိတ်မှောက်ထားတာကိုအဆုံးသတ်လိုက်တာဒီအကြောင်းတော်ဆွမ်းတဲ့တဲ့င်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန္လဖိုင်ရေ
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာအစိုးရတပ်တွေက DKPA လက်အနက်ကိုင်တပ်တွေရှိရနေရာကိုလက်နက်ကြီးနဲ့ပစ်ခတ်နေတဲ့အကြောင်းနောက်ပိုင်းမှာတော့မြန်မာဒီမိုကရေစီရေးရအစီအစဉ်မှာသမ္မတဥဘာမားရဲ့ဖိတ်ကြားချက်နဲ့အိမ်ဖြူတော်မှာဝါဖြင့်ညစာစာပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကလူခွင့်တက်ကြွလှောက်ရှာသူမမွေဝေနုခါလက်ရှိမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်ပြီးတော့
အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီ
မမွေဝေနုပြောသွားတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီလိုသတင်းဆောင်ပါတယ်မတိုင်ခင်မှာထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြမှာပါရှင်
ဂရိနိုင်ငံကငွေချေးငှားဖို့အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံရဲ့ထိပ်သီးအစည်းအဝေးကိုဒီကနေ့မှရက်ဆိုင်လိုက်ပြီးယူရိုငွေချေးသုံးဆနေတဲ့နိုင်ငံတွေကသာဒီမပြည့်ပြတ်သေးတဲ့ဂရိအရေးကိုဆက်လက်ဆွေးနွေးကြမှာပါအပြည့်မထွက်ခဲ့တဲ့စနေနေ့က၈နှစ်ကြာအစည်းအဝေးပြီးယူရိုငွေသုံးဆွဲခဲ့တဲ့ဥရောပ19နိုင်ငံကဗဏ္ဍာရေးဝန်ကြီးတွေဟာဘရပ်ဆဲလ်မှာအခုလိုဆက်လက်ပြီးတော့ဆွေးနွေးနေတာပါဂရိအရေးအပြေရှာလို့ရတဲ့အထိဆက်လက်ဆွေးနွေးသွားမယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထက်စ်ကပြောပါတယ်အခုလအစောပိုင်းမှာပြန်လည်ပေးဆက်မယ့်ကြွေးမီကိုဂရိနိုင်ငံအနေနဲ့ပြန်လည်ပေးဆက်ဖို့ပြက်ကွက်ခဲ့တာကိုလည်းယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေအနေနဲ့ရင်ဆိုင်နေရပြီးနောက်ထပ်ရယူမဲ့သဘောတူညီချက်တွေအပေါ်ဂရိနိုင်ငံကအပြေအဝလိုက်လံနိုင်ရေးနီလန်သစ်တွေကိုလည်းရှာဖွေနေတာပါနောက်ထပ်ငွေချင်းငါဖို့စတင်ဆွေးနွေးမှုတွေမလုပ်ခင်မှာဂရိပေါ်ချင်းငါရမယ့်ငွေကြေးပမာဏနောက်ဒီဂရိနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိစ္စရပ်တွေနဲ့ပတ်သက်လို့စနေနေ့အစည်းအဝေးမှာဗန္ဒယဝန်ကြီးတွေကဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့စစ်ဆင်ညှိနှိုင်းမှုတွေဟာစနေနေ့ညနေနောက်ပိုင်းထိကြောင်တကားပိတ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်မပြည့်ပြတ်သေးတဲ့ပြဿနာတွေကိုဒီနေ့တနင်္ဂနွေနေ့မှာလဲဆက်ဆွေးနွေးခဲ့ကြပါတယ်စစ်ဆင်ညှိနှိုင်းသူတွေဟာယာယီသဘောတူညီချက်တစ်ခုကိုတနင်္ဂနွေနေ့လဲမှာသဘောတူမှုရနိုင်ပြီးတနင်္လာနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့ဆွေးနွေးပွဲနဲ့နှိစက်တဲ့တန်တမန်တချို့ကခန့်မှန်းပြောဆိုပါတယ်စီဝဲဝဲမတိုင်ခင်အီရန်နိုင်ငံရဲ့ဝန်ကြီးမဟာမက်ဂျာဗတ်ဇရစ်နဲ့ဆွေးနွေးပွဲရလဒ်ကအကောင့်ဘက်ကိုဥတည်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကနေ့တနင်္ဂနွေနေ့မနေ့ပိုင်းကပြောဆိုပါတယ်ကျွန်တော်တို့တကယ့်ဆုံးဖြတ်ချက်နားကိုနီးလာပါပြီခက်ခဲတဲ့အချက်နည်းနည်းပဲကြံတော့တာမို့ဆက်ပြီးတော့မျှော်လင့်ချက်ထားနေတုန်းဖြစ်ပါတယ်လို့သတင်းနောက်တီနဲ့ဟော်တယ်အပြင်ဘက်မှာတွေ့ဆုံမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်အဲ့ဒီနောက်ဝန်ကြီးကယ်ရီဟာဗီယက်နမ်မြို့ကဆွေးနွေးပွဲကျင်းပနေတဲ့ပါလီယက်စကိုဘတ်မှာအစည်းအဝေးပွဲကိုပြန်တက်ခဲ့ပါတယ်ပြင်သစ်နိုင်ငံရဲ့ဝန်ကြီး Lauren Fabius က IAEA ဖွဲ့ကောင်းဆောင်နေနဲ့ဆွေးနွေးဖို့တင်းငွေနေမနေ့ပိုင်းမှာအစည်းအဝေးပွဲကျင်းပတဲ့ပါလီယက်စကိုဘတ်ကိုပြန်ရောက်လာခဲ့ပြီဖြစ်ပါတယ်အလင်းမြန်ဆွေးနွေးနေတဲ့ဒီလုပ်ငန်းစဉ်မှာနောက်ဆုံးအဆင့်ကိုရောက်လာပြီလို့မျှော်လင့်နေလို့သတင်းထုတ်တွေနဲ့တွေ့ရမှာပြင်သစ်နိုင်ငံရဲ့ဝန်ကြီးကပြောဆိုပါတယ်နောက်ဆုံးနေ့ကြေညာဖို့တရားဝင်သတ်မှတ်ချက်မရှိသေးပေမဲ့ဆွေးနွေးသူတွေကိုယ်တိုင်ဆွေးနွေးပွဲကိုအပြီးသတ်နိုင်ဖို့ဇူလိုင်လ23ရက်နေ့ကိုရာသားသတ်မှတ်ထားပါတယ်စီစံညှိနှိုင်းသူတွေအားလုံးဆုံးဖြတ်ချက်ချဖို့နိုင်ရီတွေကိုရောက်နေပြီလို့ဥရောပသမဂ္ဂနိုင်ငံရဲ့ဝန်ကြီးဖက်ဒရီကာမိုဟီနီကတနင်္ဂနွေနေ့ကပြောဆိုပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဖရော့အစည်းအဝေးတက်ဖို့ဩစတြေးလျနိုင်ငံကိုတွားရောက်နေပြီလို့လည်းရုရှားသတင်းမီဒီယာတွေကဖော်ပြပါတယ်ရှင်
အမေရိကန်ပြည်ထောင်စုကပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားမှုအဖွဲ့အစည်းကြီးတစ်ခုကတောင်ကယ်ရိုလိုင်းနာပြည်နယ်ပေါ်သပိတ်မှောက်မှုကိုအဆုံးသတ်လိုက်ပါတယ် NAACP လို့ခေါ်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကသပိတ်မှောက်မှုအစီအစဉ်ကိုအဆုံးသတ်လိုက်ကြောင်းစနေနေ့ကကြေညာလိုက်တာပါပြည်ရင်းဆက်ကာလကဂျွန်စနစ်ကိုထောက်ခံပြီးတီးခြားခွဲထွက်နေထိုင်လိုသူတွေအသုံးပြုခဲ့တဲ့ Confederate အလံတောင်ကယ်ရိုလိုင်းနားပြည်နယ်လွှတ်တော်မှလွှင့်ထူထားတာကိုအဆုံးသတ်ဖို့ဥပဒေပြဋ္ဌာန်းအပြီးမှာ2009ခုနှစ်ကတည်းကစတင်တဲ့တပိတ်ကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ် Confederate အလံကိုဖျက်ရှားလိုက်တာကြောင့်တိုက်ပြည်အနေနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေပြေလည်သွားမှာမဟုတ်ပေမဲ့တခြားလူမျိုးတွေပေါ်ကြုံပြုအုပ်ချုပ်မှုနဲ့မုန်းတီးမှုတွေကိုအဆုံးသတ်စေတဲ့အထိတ်အမှတ်ဖြစ်တယ်လို့ NAACP အသင်းကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီ Confederate လံကိုဖယ်ရှားပြီးပြလိုက်မှာပဲထားဖို့ဆိုတဲ့ဥပဒေမူကြမ်းကိုပြည်နယ်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကကြာသာရင်းနှီးမှာလက်မှတ်ရေးထိုးခဲ့ပြီးတောက်ကြနေမှာတော့ဒီ Confederate အလံပြည်နယ်လွှတ်တော်မှာလွှင့်ထူထားတာကိုအခမ်းအနားနဲ့ဖယ်ရှားခဲ့ပါတယ်လွန်ခဲ့တဲ့လအတွင်း Charleston မြို့ကလူမဲတွေရဲ့တမိုင်းမှဖះချောင်းအတွင်းလူပြူတနံသမားတဦးကဝင်ရောက်ပစ်ခတ်တာကြောင့် Africa နယ်ပေါ် American နိုင်ငံသား9ဦးသေဆုံးပြီးတဲ့နောက်ဒီအလံလွင့်တူမှုကိုရပ်ဆိုင်းဖို့ပြည်내အတွင်းအကြီးအကျယ်တောင်းဆိုလှုပ်ရှားမှုတွေပေါ်ပေါက်ခဲ့ပြီးအလံဖယ်ရှားဖို့ဥပဒေပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နာမည်ဆိုးတဲ့လူသိများတဲ့ Mexico မြို့ရဲ့ရာဇာတဦးဟာနှစ်ပေါင်း14နှစ်အတွင်းဒုတိယကြိမ်မြောက်ဖြစ်နေအတင်းကျပ်ဆုံးလူညိုရေးအဆင့်တန်းသတ်မှတ်ထားတဲ့အချင်းတော်ကနေထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။နိုင်ငံတကာနဲ့ကူးလူဆက်ဆံပြီးမူရစ်ဆေးဝါးရောင်းဝယ်ဖောက်ကားမှုတွေလုပ်တဲ့စင်နာလိုအဖွဲ့ရဲ့ခေါင်းဆောင်ဟွန်ကွင်းအယ်ရှာပိုဂတ်စမန်ကို Altiplano အချင်းတောင်ကရေချိုးကမ်းမှာစနေနေ့ကနောက်ဆုံးတွေ့ရတာဖြစ်တယ်လို့လုံခြုံရေးကော်မရှင်ကပြောပါတယ်။အခုအခါမှာလုံခြုံရေးတွေကအဲ့ဒီမူရစ်ရာဇာကိုလိုက်ရှာဖွေနေပြီးမက္ကဆီကိုမြို့အပြင်ဘက်မှာရှိတဲ့အချင်းတောင်နားကတော်လူကလေးစိတ်ကိုလည်းပိတ်ထားလိုက်ပါတယ်။ဆယ်စုနှစ်ကျော်ကြာထွက်ပြေးလွတ်မြောက်နေတဲ့ Gasman ကိုလွန်ခဲ့တဲ့နှစ် February လကပြန်ပြီးဖမ်းမိခဲ့တာဖြစ်ပါတယ်။1993ခုနှစ်တုန်းကပထမဆုံးချိန်ဖမ်းမိပြီးခဲ့တဲ့နောက်2000ခုနှစ်မှာအကျဉ်းထောင်ဝန်ထမ်းတွေရဲ့အကူအညီနဲ့ထွက်ပြေးလွတ်မြောက်သွားခဲ့တဲ့မူရင်ရာဇာ Gasman ကို American ပြည်ထောင်စုကလည်းအလို့ရှိနေတာဖြစ်ပါတယ်။ American နဲ့ Mexico နယ်စပ်ကိုဖျက်ကျော်ပြီးတည်ယူပို့ဆောင်တဲ့မူရင်စေဝါတော်တော်များများကိုစင်နာလိုမူရင်ကိုကထိမ့်ချုပ်ထားတာဖြစ်ပါတယ်ရှင်။
VOA American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေဦးနေနေညဘက်သတင်းများကို VOE ကနေဆက်လက်ကြင်ညာနေပါတယ်။ရန်ကုန်တိုင်းဒေသကြီးလှိုင်သာယာကအလုပ်သမား250လောက်ဟာလှဝါကလစာတုံ့ပြန်ပြီးအတွက်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အနေအဆုံးအခြေခံလုခလစာကိုတနည်း3600ကျပ်သတ်မှတ်လိုက်တာကိုငကိုတောင်းဆိုတဲ့ကျပ်4000အထိတုံ့ပြန်သတ်မှတ်ပေးဖို့အလုပ်သမားတွေကတောင်းဆိုတာဖြစ်ပါတယ်။တနည်းဒါလှဝါကကိုတရားဝင်သတ်မှတ်လိုက်ပြီးတဲ့နောက်အထက်ချုပ်ဆက်ယုံကအလုပ်သမားတွေပထမဆုံးအခြေအနေနဲ့အခုလိုစုရေးဆန္ဒပြကြတာလည်းဖြစ်ပါတယ်။လုံသမားတွေရဲ့အနေအဆုံးအခြေခံလုခလစာကိုသတ်မှတ်နိုင်ဖို့အစိုးရကိုယ်စားလှယ်တွေအလုပ်ရှင်အလုပ်သမားကိုယ်စားလှယ်တွေဟာဇွန်လ24ရက်နဲ့25ရက်နေ့တွေမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနေအဆုံးလုခလစာသတ်မှတ်ရေးအမျိုးသားကော်မတီကအနေအဆုံးလုခလစာအဖြစ်တရက်ကိုကျပ်3600အဆိုပြုသတ်မှတ်ပေးခဲ့ပါတယ်ဒီအဆိုပြုချက်ကိုအလုပ်ရှင်အလုပ်သမားနှစ်ဖက်စလုံးကမနက်ဖြန်နောက်ဆုံးထားပြီးတော့ကန့်ကွက်အကြံပြုနိုင်တယ်လို့ကော်မတီကပြောဆိုထားပါတယ်လောလောဆယ်မှာတော့အလုပ်သမားတွေရဲ့အခြေခံလောကလစာဟာကျပ်3000ဖြစ်ပါတယ်ဒါပေမဲ့လည်းတနည်းကျက်3600သတ်မှတ်လိုက်ရင်သူတို့ရဲ့စီးပွားရေးထုတ်လုပ်မှုကိုတိကျနိုင်တဲ့အတွက်တရုတ်နဲ့ကိုရီးယားပိုင်အထက်ချုပ်ကုမ္ပဏီတချို့ကအလုပ်ပိတ်ပြီးပြန်ရုပ်သိမ်းသွားဖို့အလုပ်ပိတ်ပြီးပြန်ရုပ်သိမ်းသွားမယ်ဆိုတော့ချိန်ရောက်တဲ့သဘောနဲ့ပြောဆိုမှုတွေလည်းရှိလာခဲ့ပါတယ
်။ထိုင်ဝမ်သမ္မတမိုင်ချောင်းဟာအမေရိကန်ပြည်ထောင်စုလိုင်းအောင်မဲ့ခီးစဉ်ကိုစတင်လိုက်ပြီဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဘုံသဘောတူညီချက်ရဖို့ရှာဖွေတဲ့နေရာမှာထိုင်ဝမ်အနေနဲ့ပူပြီးတက်တက်ကြွကြွလှုပ်ဆောင်မှုလုပ်လိမ့်မယ်လို့ထိုင်ဝမ်သမ္မတကပြောဆိုပါတယ်။ထိုင်ဝမ်အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုလက်ရှိအခြေအနေတိုင်းထိန်းထားဖို့သိအရေးကြီးတယ်လို့အမေရိကန်နိုင်ငံကိုခီးထွက်ခံနေသတင်းတောက်တွေနဲ့တွေ့ဆုံရမှာထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်။ထိုင်ဝမ်သမ္မတဟာ2008ခုနှစ်ကသမ္မတဖြစ်ရွေးခံခဲ့ရပြီးကလေးကသူ့ရဲ့ဆက်တကြိမ်မြောက်နိုင်ငံညာခီးဖြစ် Dominican Republic, Haiti နဲ့ Nicaragua နိုင်ငံကောင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်လဲရှိပါတယ်။ဒီခီးစဉ်ထဲမှာထိုင်ဝမ်ရဲ့မဟာမိတ်တွေနဲ့နှစ်နိုင်ငံဆက်ဆံရေးပိုပြီးနှဆိုင်အောင်တိစောက်ဖို့မျှော်လင့်နေတာလည်းဖြစ်ပါလိမ့်ရှင်
။လွန်ခဲ့တဲ့အပတ်တွင်ထိုင်းနိုင်ငံကနေတရုတ်နိုင်ငံကိုပြန်ပို့ခံခဲ့ရတဲ့ဝီဂါလူမျိုးစုနယ်ဝင်တွေဟာ IS သီးကြွားတွေနဲ့တွားရောက်ပူးပေါင်းဖို့အတွက်အခုအခါမှာတူရကီ၊ဆီးရီးယားနဲ့အီရန်နိုင်ငံကိုသွားနေကြတယ်လို့တရုတ်နိုင်ငံကပြောပါရယ်။အမေရိကန်ပါဝင်ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကအခုလိုနေရရင်ပြန်ပို့ခံရတဲ့ဝီဂါလူမျိုးစုတွေအနေနဲ့ဖိနှိပ်မှုတွေရင်ဆိုင်ရမှာကိုစိုးရင်ကြောင်းပြစ်တင်ဝေဖန်ခဲ့ကြတဲ့အပေါ်တရုတ်နိုင်ငံကအခြေပါပြောဆိုခဲ့ပါရယ်။နိုင်ငံကူးလက်မှတ်အတူကင်ဆောင်ပြီးတော်လာတာဟာတကဘာလုံးကအတိမတ်ပြုထားတဲ့ရာဇဝတ်မှုမျိုးဖြစ်ပြီးတရားမဝင်နေထိုင်တာနဲ့လူမှုကိုကူးမှုတိုက်ဖျက်ရေးဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကိုထိုင်းနိုင်ငံကနေပြန်လဲပို့ဆောင်တာဟာလုံယိုးလို့ရှင်အတိုင်း ိုင်ငံချင်းပူးပေါင်းဆောင်ရွက်မှုတစ်ခုသာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝါချွန်ရင်းကပြောပါရယ်အခုလိုနေရပြန်ပို့ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဝေဖန်ပြစ်တင်မှုအပေါ်တရားဝင်ဆန့်ကျင်ကန့်ကွက်ပြီးပြီလို့လည်းတရုတ်နိုင်ငံသားရေးဌာနကပြောပါရယ်တရုတ်နိုင်ငံကိုပြန်ပို့ခံရတဲ့ဝီဂါလူမျိုး109ဦးထဲက73ဦးဟာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပတ်သက်ခဲ့ပြီးတဲ့နောက်အခုအခါမှာတရုတ်နိုင်ငံကနေထွက်ပြေးသွားကြတယ်လို့နိုင်ငံပိုင်သတင်းဌာနဆင်ဝါကပြောပါရယ်ရုံမြင့်တန်ကြားတစ်ခုမှာတော့လေမြန်တွင်အဆောင်ချက်ရဲတွေနဲ့အတူခေါင်းစုပ်ဆွတ်ထားတဲ့ဝီဂါတွေကိုတွေ့ရပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာလေပြင်းနဲ့အတူတဲထန်တဲ့မိုးရွာသွန်းစေတဲ့တိုင်ဖွန်းမွန်တိုင်းချမ်ဟွန်ကြောင့်စနေနေ့ကနိုင်ငံတကာလေဆိပ်နှစ်ခုမှာလေကြောင်းလိုင်းအားလုံးဖျက်သိမ်းခဲ့ရပါတယ်ပူဒေါင်းနဲ့ဟွန်ကျိုနိုင်ငံတကာလေဆိပ်နှစ်ခုမှာလေကြောင်းလိုင်းအားလုံးကိုစနေနေ့6နာရီအထိဖျက်သိမ်းထားခဲ့ရတာဖြစ်ပါတယ်ဒါအပြင်အဲ့ဒီတနေ့တည်းမှာပဲရှန်ဟိုင်းသွားအဝေးပြေးကားတွေနဲ့တခြားရာနဲ့ချီတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုယာယီရပ်ဆိုင်းခဲ့ရတယ်လို့သိရပါတယ်။တိုင်ဖွန်းမွန်တိုင်းချမ်ဟွန်းမှာစနေနေ့ကဒေသစံတော်ချိန်9နာရီမတိုင်ခင်ရှန်ဟိုင်းမြို့နားကကြန်ချင်းခရိုင်ဇောင်ဆောမြို့မှာကုန်းတွင်းပိုင်းကိုဝင်ခဲ့တာဖြစ်ပါတယ်။မိုးလေဝသခန့်မှန်းချက်အရတနေ့တွင်နေ့မှာလေတိုက်နှုန်းတစ်နာရီ118ကီလိုရှိမယ်လို့သိရပါတယ
်ဒီနေ့ကနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြင်ညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာမြန်မာအစိုးရတပ်တွေကအာရှလန်တင်နဲ့ဆယ်မိုင်ကွာလောက်မှာရှိတဲ့ DKBA ရှိနိုင်တဲ့နေရာတွေကိုလက်နက်ကြီးနဲ့ပစ်ခတ်နေရလို့ဆိုပါတယ် DKBA အပါအဝင်တိုင်းရင်းသားနယ်မြေအချို့မှာအခုလိုမျိုးထိုးစစ်ဆင်နေတာတွေလဲတနိုင်ကန်လုံးအပြည့်အခက်ရက်စဲလက်မှတ်ထိုးနိုင်ဖို့အတွက်တိခိုက်နိုင်တယ်လို့တိုင်းရင်းသားကောင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညိနိုင်ရေးကိုယ်စားလှယ်အဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်မအေးမှာတင်ပြပို့ထားပါတယ်ရှင
်ပြီးခဲ့တဲ့တပတ်ကျော်ကစပြီးမြမတက်မတော်ကအာရှလမ်းသစ်ဖွင့်လှစ်နိုင်ရေးအတွက်အကောက်ခွန်ဂိတ်တွေကိုဖယ်ရှားရင်းနယ်မြေရှင်းလင်းနယ်ဆိုက DKBA နဲ့တိုက်ပွဲတွေဖြစ်နေတာပါပြီးခဲ့တဲ့ရက်ကတော့နေမြေရှင်းလင်းနိုင်ခဲ့ပြီဆိုပြီးတက်မတော်ဘက်ကဆိုပါတယ်ဒါပေမဲ့မြန်မာအစိုးရတပ်တွေဟာ DKBA ထိန်းချုပ်ရာနေရာတွေကိုဒီကနေ့ထိဇက်တိုက်ပဲလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဆက်လုပ်နေတယ်ဆိုပြီး DKBA ကလိုထူဖို့အခြေချပြုတာကဗိုလ်မှူးစောစောင်းကဆိုပါတယ
်အချိန်ကဟိုမြေတိုင်းကိုဖြစ်နေတယ်အခုဒီလက်ရှိဒီမနေ့9နိုင်9ရနေပြီးတော့ကျွန်တော်တို့ရှိတဲ့တောင်ဝန်းကိုပြန်နဲ့ဆက်နေလမ်းဖြစ်နေတယ်အလုံးစုံဆောင်ရှိပေါ့ငါနဲ့ကိုဖြစ်တဲ့ဟိုအလုံးစုံဆောင်ရှိပြီနော်အဲ့ဒါကျွန်တော်တို့လူကြီးတွေကဟိုကျွန်တော်တို့ကိုကြီးနိုင်ရတယ်ပေါ့ဒီနမကြီးနဲ့ခွာပြလိုက်အေးဘာဖြစ်လဲဟိုအပြက်လူကြီးတွေပေါ့လေဟိုမှာကျွန်တော်တို့ရဲကောင်းဆောင်တွေစာဒီကျွန်တော်တို့အပြက်လူကြီးတွေနဲ့ကိုကြည့်နေတယ်ပဲပြောတော့ပေါ့လေအဲ့ကျွန်တော်ခွာခိုင်းနေအဲလုံးဝကျွန်တော်ကမပေါ့ဆိုဘူးကျွန်တော်လည်းလုံးဝလုံးဆောင်မှုရှိဘူးဒါပေမဲ့အခုကျွန်တော်နေတဲ့တောင်ကျောတွေကိုတို့လက်ကျင်းနေတယ်ဒီကတော့လမ်းကိုရှင်းနေဆိုတော့အခုဒါလမ်းနဲ့မဆိုင်တော့ပါဘူးเชมันโยวีเดเลยเชมันโยวีเจจาลานิมซานะวุชิชามูอะราลานิมซานะนะ
ဒီ GBA ပါဝင်တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာမြမတက်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်တနိုင်ငံလုံးအပစ်ခတ်ရဲစဲရဲလက်မှတ်ရေးထိုးနိုင်ရေးကိုထိခိုက်မှုတွေရှိနိုင်တယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့စုစည်းထားတဲ့အစ်စ်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့နိုင်ဟန်သာကပြောပါတယ
်။ကဲလဲစိုးရိမ်နေတယ်။ဘာကြောင့်လဲဆိုတော့ဒီကနေတချီချင်းနဲ့ပြန်ထလာရေပေါ့နော်အဲ့ဒါအန်ဂယ်ရိုဆွေးနွေးနေတဲ့ဒီတနင်္ဂနွေလုံးပြစ်ခတ်ရစဲရေးကိုတော့ထိခိုက်စေနိုင်တယ်လို့အန်ဂယ်မြင်တယ်လေ။နော်ယုံကြည်မှုတွေညော့ကြနိုင်တယ်ပို့ပြီးတော့မှခိုင်မာအောင်ဒါဆွေးနွေးရမယ်ဆိုတော့အဲ့ဒါတည်းကတော့သူ့ရဲ့ရှာပဲအန်ဂယ်လည်းမြင်တယ်ဒီအလားလာတော့မကောင်းဘူး။ဒီပလောင်နယ်မြေမှာဖြစ်တယ်အခု DKBA မှာဖြစ်တယ်နော်ဒါတည်းကပူပြင်းနံတာပေါ့လေ။နောက်ဒီဟိုဒီတဲ့နည်းနည်းညော့တာတော့ကချင်းနယ်မှာဖြစ်တယ်။အဲကုကနယ်မှာလည်းရပ်သွားတဲ့ဆိုတဲ့အနေထားတိလည်းမရောက်သေးဘူးမကြမကြဟိုမှာလက်နဲ့ကြီးတွေနဲ့လှမ်းလှမ်းပြီးတော့ပြစ်နေတာတော့ရှိတယ်
။ကရင်ပြည်နယ်အတွင်းမှာတော့ပြစ်ခတ်မှုတွေကြောင့်ကားလမ်းအဟောင်းပိတ်ထားရတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကော့ဂရိတ်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကတော့ကားလမ်းတွေပိတ်ထားခြင်းမရှိဘူးလို့ဆိုပါတယ်။ကော့ဂရိတ်မြို့ကတူကတော့လက်နဲ့ကြီးတန်တွေမနဲ့ကလေးကကြားနေရကြောင်းအခုလို့ပြောပါတယ်
။ဒီမနဲ့9လမနဲ့9လကြီးကွယ်ရစပြစ်နေတာ။10လကြီးကွယ်17လကြီးလောက်မှတိတ်သွားတာ။
ဒီကိဘီရှိနိုင်တယ်လို့ယူဆရတဲ့အောက်ပိုတဲဆိုတဲ့နေရာကိုတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးမြောက်ရီမြို့ကန်ပြည်သူတို့ကလည်းပြောပါဗျာ
်လက်ရှိအောက်ဘုတဲမှာတော့လူတွေတော့မရှိဘူးသူတို့အရင်ဆုံးရှုပ်ပြီးထေတာတိုင်းအကောင်လုံးဖဲ့ကြဆိုပြီးထေတာတိုင်းအမှ TKB အဖွဲ့တော်တော်များများရှိတယ်မိသားစုတွေလည်းရှိကြတယ်မနက်ကအလုံး30ကြားတဲ့ခါကျတော့ခဏပိုက်ထားလိုက်တယ်စစ်တပ်ကလည
်းတမရော်ဘက်ကဇူလိုင်လ17ရက်နေ့သတင်းထုတ်ပြန်ချက်ထဲမှာတော့မြဝတီတင်ငန်းညီနောင်အာရှလမ်းသစ်နဲ့လမ်းဟောင်းကိုနယ်မြေရှင်းလင်းထိန်းချုပ်ပြီးဖွင့်လှစ်ထားတယ်လို့ဆိုပါတယ်လမ်းဟောင်းမှာတိုက်ပွဲဖြစ်တာ19ကြိမ်အာရှလမ်းသစ်မှာအကြိမ်20ဖြစ်ပွားခဲ့ပြီးတမရော်ဘက်ကရောကရင်လက်နက်ကိုင်တွေဘက်ကပါနှစ်ဖက်ထိခိုက်မှုတွေရှိကြောင်းရေးသားထားပါတယ်ကရင်လက်နက်ကိုင်3ဦးကိုလည်းအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်ဒါအပြင်ဆုတ်ခွာသွားတဲ့ကရင်လက်နက်ကိုင်တပ်တွေကိုလည်းဆက်လက်ရှင်းလင်းတိုက်ခိုက်နေတယ်ဆိုပြီးရေးသားထားပါတယ်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မယ်လို့ပြောဝင်ကြေညာလိုက်ပါပြီ။1990ပြည့်ရွေးကောက်ပွဲမှာတကယ်နဲ့အနိုင်ရခဲ့ပြီးနဲ့ရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမခံခဲ့ရတဲ့ NLD ပါတီအနေနဲ့ဒီလိုချိန်ရွေးကောက်ပွဲမှာနိုင်ငံရေးအရာဘယ်လောက်အထိနေရာရလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအခုလာမယ့်အင်္ဂါနေ့ညတရက်လီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
အင်္ဂါနေ့တိုင်းရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုတော့မြမအရေးဆွေးနွေးခန့်အစီအစဉ်အလှည့်ပါမြမနိုင်ငံမှာအခုနှစ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကမြမနိုင်ငံအပေါ်ထားရှိတဲ့သဘောထားပြောင်းလဲသွားနိုင်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူမှဝေဝေနုကပြောပါတယ်မြမနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာအားလုံးပါဝင်မဲပေးနိုင်ပြီးတရားမျှတမှုရှိတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲမျိုးဖြစ်တယ်လို့သမ္မတဥပမာနဲ့တွေ့ဆုံစဉ်ပြောကြားခဲ့တယ်လို့မှဝေဝေနုပြောပါတယ်American သမ္မတအိမ်ဖြူရာမှာကျင်းပခဲ့တဲ့ Islam ဘာသာဝင်တွေရဲ့ဘာသာရေးအထွတ်အမြတ်ဖြစ်တဲ့ Ramadan ဥပုပ်ကာလဝါဖြေညစာစားပွဲအတွက်အထူးဖိတ်ကြားခံခဲ့ရတဲ့မဝဝေနုဟာသမ္မတ Barack Obama နဲ့အတူစပွဲတစ်ခုထဲမှာထိုင်ပြီးညစာစားခွင့်ရခဲ့တာပါမဝဝေနုကိုကိုအောင်လွင်ဦးကဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်ရဲ့မြမအရေးဆွေးနွေးခန့်အစီအစဉ်မှာနားဆင်ရမှာပါရှင်
မဝင်နူ view ကိုလိုလာတဲ့အတွက်ကျေးဇူးလည်းတင်ပါတယ်ကျေးဇူးလည်းကျေးဇူးပါတယ်နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလို့ဖိတ်ကြပေးရအတွက
်ကျွန်တော်ပထမဆုံးမေးချင်တာကမဝင်နူကဒီအမေရိကန်ပြည်ထောင်စုကိုလာတဲ့ခရီးစဉ်မှာဒီအမေရိကန်သမ္မတ George W. Bush ရဲ့ဒီ Bush Institute ကနေပြီးတော့လောက်တဲ့ဒီလူငယ် forum မှာတနည်းပြည့်အနေနဲ့လာရင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ပထမဆုံးမဝင်နူရဲ့ခရီးစဉ်နဲ့ပတ်သက်လို့ရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီ Bush Institute ကနေပြီးတော့မြန်မာပြည်မှာရှိရလူငယ် activist တွေပေါ့နော်လူငယ်ခေါင်းဆောင်လေးတွေကိုသင်တန်းပေးရပါတော့နော်အဓိကစွမ်းရည်မြင့်တင်သင်တန်းခေါင်းဆောင်မှုသင်တန်းလို့ဟာပါပဲ Liberty and Leadership Forum လို့ခေါ်ရတယ်အဲ့ဥစ္စာကျွန်တော်တို့မနှစ်ကဂျွန်ကနေစပြီးတော့အခုဂျွန်မှာပေးရပါဆိုတော့ကျွန်တော်တို့ graduation လာယူရပါတော့ဟို certificate လာယူရတဲ့ပုံပါပဲ
ဟုတ်ကဲ့နောက်တစ်ခုကဒီခီးစဉ်အတွင်းမှာဒီ Bush Institute လာတယ်ဆိုရင်လည်းကျွန်တော်နားလည်သလောက်တော့ဟိုသမ္မတဥပမာနဲ့ညစာစာပွဲမှာတက်ဖြစ်တာအပါအဝင်ပေါ့နော်တခြားဒီအစိုးရတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းဟိုမဝဝီနုတွေ့ရလို့ကျွန်တော်သိပါတယ
်
ဆိုတော့ဒီလိုအမေရိကန်ဒီနိုင်ငံရေးအတိုင်းဝိုင်းနဲ့တွေ့ရစုံတဲ့ကိစ္စတွေမှာရောဘလို့အကြောင်းအရာတွေကိုပြောပြကြလဲဆွေးနွေးပြကြလဲ
ဟုတ်ကဲ့အဓိကတော့သမ္မတဥပမာရဲ့ if တိုင်းညစာစာပွဲမှာကျွန်မကိုဖိတ်တယ်ကျွန်မရောက်သွားတယ်ပေါ့နော်ဆိုတော့အဲ့မှာတော့အဓိကကျွန်မပြောတာဒီမြန်မာပြည်ရဲ့ဒီမိုကရေစီကိုတက်တက်ကြွပါဝင်ပံ့ပိုးပေးဖို့ပေါ့နော်အထူးသဖြင့်ဒီစစ်မှန်တဲ့ဒီမိုကရေစီကိုသွားနိုင်ဖို့အတွက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့တက်ကြွစွာပါဝင်ပံ့ပိုးပေးဖို့နောက်အမေရိကန်ပေါ်လစီကိုလည်း the design amendment ကျွန်တော်တို့တတိထားပြီးတော့ဟိုဆက်ဆံဖို့ပေါ့နော်အဲ့ဒါမျိုးတွေကိုလည်းပြောခဲ့ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့စီမှာအခုကျွန်တော်တို့အပြောင်းလဲကာလာ၄နှစ်တာကြာသွားပြီမဲ့လဲကျွန်တော်တို့လူခွင့်ရချိုးဖောက်မှုတွေအများကြီးရှိနေတယ်ရန်ကိုစိုးရတဲ့လူခွင့်ရချိုးဖောက်မှုတွေပါရှိနေရဆိုတဲ့ဟာမျိုးတွေကျွန်တော်တို့တွေ့နေရတယ်ပေါ့နော်ဆိုတော့ဓာမျိုးတွေကိုဖြည့်ရှင်းအရင်ဆုံးဖြည့်ရှင်းမှသာခုနဒီမိုကရေစီကိုကျွန်တော်တို့ဖြုံဖြုံဖြူဖြူသွားနိုင်မှာပေါ့နော် အဲ့ဒါမျိုးကျွန်မအလေးထားပြီးတော့ပြောခဲ့ပါတယ
်ဟုတ်ကဲ့ဟိုတခုရှိတာဒီ American အစိုးရမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်လာတဲ့အချိန်မှာစပြီးတိတိဆက်ဆန်လာတော့သူတို့ကဒီလိုသူတို့ကိုယ်တိုင်လည်းဒီဘက်မှာအာရှနဲ့ချင်းဝင်ရှာညှိမယ်ဆိုတဲ့ policy American ဘက်မှာလည်းရှိရပါတော့เนาะအဲ့ဒီတပြိုင်နက်တည်းမှာလည်းမြန်မာနိုင်ငံအပြောင်းလာတော့သူတို့ကလည်းတိတိဆက်ဆန်ရေးမူကျင့်သုံးမယ်ဆိုပြီးတော့စပြီးတော့မြန်မာအစိုးရနဲ့ဆက်ဆန်လာတယ်ဒီ policy ကလည်းမှန်တယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေသမ္မတဥပမာကိုယ်တိုင်မကြာခဏပြောကြတယ်ဆိုတော့ဒီမူဝါဒရောတကယ်ဒီ American အစိုးရဘက်က justify လုပ်တယ်လို့ပေါ့လေဟိုပုံသက်နေကြတယ်လို့တကယ်ရောမှန်ရဲ့လား
အခုနပြောသလိုပေါ့နော် American ပြည်အောင်စုကမြန်မာပြည်ပေါ်မှာထားတဲ့နိုင်ငံခြားရေးမူဝါဒဟာအောင်မြင်တဲ့မူဝါဒတစ်ခုဖြစ်တယ်မြန်မာပြည်ကြီးဟာပြောင်းလဲသွားပြီဆိုတော့အယူဆမျိုးတို့ရှိနေရပေါ့အဲ့ဒီအယူဆရှိနေတာထက်ကိုတို့ကအဲ့လိုမျိုးကြိတ်မိတ်ပြီးတော့ယုံကြည်နေကြတာပေါ့နော်အဲ့ဒါမျိုးကျမတို့တွေ့မြင်ရတယ်ဒါပေမဲ့လက်တွေ့မှာကျမခုနပြောသလိုပဲကျမတို့ဟာအောင်မြင်တဲ့တို့ policy ဟာအောင်မြင်တယ်လို့ပြောလို့မရပါဘူးလူတွေအများကြီးအခုချိန်ထိဒုက္ခရောက်နေကြတယ်လူခွင့်ချိုးဖောက်မှုတွေခံနေရတယ်နှိပ်ကွပ်မှုတွေခံနေရတယ်ဆိုလို့ရှိလို့ရှိရင်ဒါဟာအောင်မြင်တဲ့မူဝါဒမဖြစ်နိုင်ပါဘူးသူတို့မျှော်မှန်းတဲ့စစ်မှန်တဲ့ဒီမိုကရေစီလဲရောက်ဖို့အလံအများကြီးဝေးနေသေးတယ်လို့ခုနပြောသလိုဒီအခြေခံပြဿနာတွေမဖြေရှင်းဘဲနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကဘာကရောမြမအစိုးရကပါလိုလားတဲ့ခုနစီးပွားရေးဖွံ့ဖြိုးတိုးတက်မှု sustainable ဖြစ်တဲ့ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုရမှာမဟုတ်ပါဘူးလူသားတွေရဲ့နိုင်ငံသားတွေရဲ့နိုင်ငံထဲမှာရှိနေတဲ့လူတွေရဲ့လူခွင့်ရေးတွေလွတ်လပ်ခွင့်တွေကိုအမှတ်ခံချက်ပေးပြီးမှတာပေးမှတာလည်းရင်အဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေဟာရေရှည်တည်တဲ့ခိုင်မြဲတာပါအဲ့ဒါမှပို့ပြီးတော့အားလုံးကယုံကြည်စိတ်ချစွာနဲ့ခုနကတော့ဒီ investment တွေပေါ့နော်အဲ့ဒါမျိုးတွေအစီးပွားရေးနှိမ့်ညွှန်နယ်မှုတွေကိုစိတ်ချလက်ချစွာလုပ်နိုင်ပြီးတော့မှခုနပို့ပြီးတော့ဖွံ့ဖြိုးခုနရေရှည်တည်တက်တဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကိုဥတည်သွားနိုင်မှာပါဆိုတော့အဲ့လိုနေအဲ့လိုအခြေအနေတစ်ခုသွားဖို့ကျမတို့အလန်းအများကြီးအလန်းအရန်กว่าဝေးနေတာကိုတွေ့နေရတယ်လက်ရှိအနေထားအရဆိုလို့ရှိရင်ဆိုအဲ့လိုမျိုးဆိုလို့ရှိရင်ကျမတို့ကခုနပြောသလိုတို့ American အစိုးရယုံကြည်နေတယ်လို့မျိုးဒါဟာအောင်မြင်တဲ့ policy တစ်ခုလို့ပြောလို့မရပါဘူ
းဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာဒီနှစ်ကိုအရေးကြီးတဲ့နှစ်ဆိုပြီးတော့ပြည်တွင်းရောပြည်ပရောပြောကြရတာရှိတယ်။အထူးသဖြင့်ဒီရွေးကောက်ပွဲကာလလည်းဖြစ်နေတော့နီးလာပြီဆိုတော့ဒါနဲ့ပတ်သက်လို့ဒီအမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကသဘောထားတွေဘယ်လိုတွေ့ကြရလဲ
။သူတို့ရွေးကောက်ပွဲကိုအရန်ကိုစိတ်ဝင်စားတယ်လို့ကျွန်မထင်ပါတယ်။ရွေးကောက်ပွဲကိုအများကြီးမျှော်လင့်ထားတယ်လို့ထင်ပါတယ်။ရွေးကောက်ပွဲအခြေအနေပေါ်မူတည်ပြီးတော့အမေရိကန်မူဝါဒဟာပြောင်းလဲသွားနိုင်တယ်လို့လည်းကျွန်မထင်တယ်ပေါ့နော်။ဆိုတော့ဟိုသမရကြီးကိုရိုင်းကတော့မှပြောပါတယ်အခုနင်တို့ရွေးကောက်ပွဲရှိနေသေးတယ်ပေါ့ရွေးကောက်ပွဲမှာမျှော်လင့်ချက်ရှိသေးတယ်ရွေးကောက်ပွဲကိုစောင့်ကြည့်ပါအောင်ဆိုပြီးသမရဥပမာကျမကိုပြောပါတယ်ဆိုတော့ကျမလည်းပြောပါတယ်ဟုတ်ပါတယ်ကျမတို့ရွေးကောက်ပွဲဖြစ်ဖို့အရန်ရေးကြည့်ပါတယ်ရွေးကောက်ပွဲရှိတာလည်းရန်ကောင်းပါတယ်ပေါ့တစ်ချိန်တည်းမှာပဲကျမတို့အဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုအပ်တယ်ပေါ့နော်အဲ့လိုမျိုးအမှတ်ခံချက်ရဖို့လိုအပ်တယ်ပေါ့နော်အဲ့အတွက်ကိုလည်းခုနလိုမျိုးအနိကပူပေါင်းပံ့ပိုးမှုတွေလုပ်ပေးစေချင်တယ်လို့ကျမပြောပါတယ်တကယ်လို့ဒါခုနပြောသလိုဟိုလူတိုင်းမဲပေးခွင့်မရဘူးပေါ့နော်နောက်တစ်ခါဒီဒေါအောင်ဆန်းစုကြည်ဟာလည်းသမရအနေနဲ့ရွေးချယ်ပိုင်ခွင့်မရဘူးပေါ့နော်နောက်တစ်ခါကျမတို့ရိုဟင်ဂျာတွေကလည်းနိုင်ငံရေးမှာပါဝင်ခွင့်နေမဲပေးခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဥပမာတစ်ခုပေါ့နော်လူနည်းစုပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်နိုင်ငံရေးမှာပါဝင်ခွင့်နေပါဝင်ခွင့်နေဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒါဟာကျမတို့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲလို့ပြောလို့မရပါဘူးဆိုတော့အဲ့ဒါတေတာအရေးကြီးတာကလွတ်လပ်မျှတပြီးတော့အလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်ဖို့လိုရဆိုတဲ့ဟာကိုကျွန်မ highlight လုပ်ခဲ့ပါတယ
်။ဟုတ်ကဲ့အခုဆက်စပ်ဒီမဝင်မှုပြောသွားတဲ့အထဲမှာပေါ့အမေရိကန်တော့ဒီရွေးကောက်ပွဲရှိပါသေးတယ်ဟိုစောင့်ကြည့်ပါအောင်ဆိုပြီးသူတို့ကတော့မျှော်လင့်ချက်ကိုမလျှော့ရင်သေးတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရမှာပေါ့နော်။အဲ့ဒါဆိုတော့ဒီလိုမျိုးအမေရိကန်ဘက်ကဒီကျွန်တော်တို့ဗမာပြည်ဘက်မှာအပြောင်းအလဲလုပ်ဖို့လိုနေသေးတယ်ဥပမာရွေးကောက်ပွဲဆိုရင်လွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ဖို့လိုနေသေးတယ်ဆိုတော့ပို့ပြီးတော့လက်တွေ့ကျကျသဘောပေါက်အောင်ဆိုလို့ရှိရင်ဒီမဝွေနေလို့တက်ချွတ်လှုပ်ရှားသူတွေဘက်ကဘာတွေလုပ်ပေးဖို့လိုမလဲဒီအမေရိကန်ပဲဖြစ်ဖြစ်ဒီအနောက်နိုင်ငံတွေပြည်တွင်းပြည်ပအဖွဲ့အစည်းတွေပိုနားလည်လာအောင်ဘာတွေလုပ်ပေးဖို့လိုမလဲ
ကျမထင်ပါတယ်ကျမတို့လူမျိုးလူခွင့်လှုပ်ရှားသူတွေဟာမြန်မာပြည်ရဲ့အပြောင်းအလဲမှာတတိထားစောင့်ကြည့်ပြီးတော့ဒါတွေကိုပြည်သူတွေကိုသိအောင်အစိုးရကိုသိအောင်မှခုနလွယ်ချက်ရှိနေတာတွေကိုနိုင်ငံတကာကိုသိအောင်ဒီမိုကရေစီအတွက်ကိုပံ့ပိုးပေးနိုင်မဲ့လူတွေအားလုံးတိအောင်ကျမတို့လုပ်ပေးဖို့လိုတယ်ပေါ့နော်နောက်ခါအဲ့ဟာတွေကိုလိုအပ်နေတဲ့ဟာတွေကိုအားလုံးပူပေါင်းပြီးတော့ဖြည့်ရှင်းဖို့ လို့ရလို့ကျွန်မထင်ပါတယ်အဲ့ဒါမှကျွန်မတို့ဖြောင်ပြူးတဲ့ခုနဒီမိုကရေစီကိုသွားနိုင်မှာပါဆိုတော့အခုကပြည်သူတွေမှာကောတကယ်လက်တွေ့မှာကောအများကြီးစိုးရိမ်စိတ်တွေဖြစ်နေရပေါ့နော်တကယ်ကောကျွန်တော်တို့နိုင်ငံဟာရွေးကောက်ပွဲတော်ရှိရမှန်နေမှန်နေဒါပေမဲ့တခြားဒီမိုကရေစီရဲ့ကြံ့လက္ခဏာတွေနဲ့မပြည့်စုံမဲနဲ့တကယ်ပဲဒီမိုကရေစီကိုသွားနေတာလားဆိုရယ်ပြည်သူတွေမှာစိုးရိမ်စိတ်တွေနော်တန်တရားစိတ်တွေဖြစ်နေတာကိုတွေ့ရတယ်ဒါတွေကိုဖြေရှင်းပေးဖို့လိုတယ်အစိုးရအနေနဲ့ကောအားလုံးပူးပေါင်းပါဝင်ပြီးဖြေရှင်းဖို့လိုတယ်လို့ထင်ပါတယ်
โอเคနောက်တစ်ခါဒီအမေရိကန်ဒီအစိုးရဘိုင်းနေမှာကြားထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်ဟိုဒုတိယပြဿနာလို့ပြောလို့ရနိုင်တယ်ဒီတိုင်းရင်းသားတွေနဲ့လက်နက်ကန်ပြည်ခတ်တွေကိစ္စပေါ့နော်အခုဆိုလို့ရှိရင်အပြစ်ခတ်ရထားတဲ့အဖွဲ့အစည်းတွေနဲ့တော့ပြန်ပြီးပြစ်လာခတ်လာတွေအဲ့လိုပြည်ခတ်တွေဖြစ်နေတယ်ဆိုတော့မြန်မာနိုင်ငံမှာတစ်ချိန်တည်းမှာပဲအစိုးရကတော့ပြောနေတာသူငင်းငယ်တွေဆွေးနွေးနေတယ်ဆွေးနွေးနေတယ်အဖွဲ့ပေါင်းဘယ်လောက်တောင်ပါလာပြီဘယ်ဆင့်ရောက်နေပြီဆိုပြီးပြောနေတယ်ဒါပေမဲ့လက်တွေ့မှာဟိုတိုင်းပြည်တော်အပြစ်ခတ်ရစေးဆိုပြီးသူတို့မှန်းထားတော့လည်းဖြစ်မလားဆိုဒါရင်နဲ့ပတ်သက်လို့ဒီအမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့မဟုတ်ဝင်တို့ဘယ်လောက်ထိဟိုတည်ခွင့်ရခဲ့လဲသူတို့စိုးရိမ်ချက်ဘယ်လောက်ထိရှိနေလဲ
ကျမနားလည်တဲ့လောက်ကတော့သူတို့ခုနပြောသလို geopolitics ပေါ့နော်ဒီအမေရိကန်မှာအဲ့ဟာကိုလည်းသူတို့အလေးနဲ့ထားသလိုခုနစီးပွားရေးကိုလည်းသူတို့စိတ်ဝင်စားသလိုဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာပြည်ရဲ့ပြောင်းလဲကိုလည်းသူတို့အနီးကပ်စောင့်ကြည့်နေရဆိုတော့ကျွန်မသိရတယ်ဆိုတော့ဒီ peace process ကလည်းသူတို့အတွက် agenda တစ်ခုပေါ့เนาะသူတို့ဒါကိုအနီးကပ်လေ့လာရလို့ကျွန်မထင်တယ်ကျွန်မအသေးစိတ်တော့မသိခဲ့ရဘူးပေါ့เนา
ะဟုတ်ကဲ့နောက်တစ်ခုကလည်းဒီမဝေနုကိုလည်းဟို Eastern Parliament တယောက်လည်းဖြစ်တယ်နောက်ဒီသမရတက်ခင်းနဲ့ဒီ Iftar Nyasa စာဝဲကိုလည်းကိုယ်လည်းတက်ရောက်ခဲ့တယ် Muslim လူငယ်တက်ရောက်နေတယ်ကျွန်တော်မေးချင်တာမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအဲ့လိုဟို brief card တွေဟိုအခြေခံတဲ့ကွဲပြားတဲ့ကိစ္စရုံမှာအခြေခံပြီးတော့ brief card တွေအကြီးအကျယ်ဖြစ်ခဲ့တယ်လူတွေတေကြတယ်အခြေပြက်အနေပြက်တွေဖြစ်ကြရတယ်လေအများကြီးဒါပေမဲ့အဲ့ပြဿနာတွေကအခုလက်တတော်တော့ငြိမ်းသွားပြီမဲ့ဒီလိုအမုန်းပွားတဲ့ကိစ္စတွေကလူတို့ကြားမှာရှိနေကြစေပဲဆိုတော့ကျွန်တော်နားလဲပါတယ်နောက်တစ်ခုကဒီလူမှုကွန်ရက်တွေ internet လူမှုကွန်ရက်တွေမှာဆိုလို့ရှိရင်လေအခုချိန်ထိတယောက်တယောက်နဲ့အဲ့လိုပေါ့လေပြင်းပြင်းထန်ထန်ပြောကြဆိုကြတာတွေကအခုချိန်ထိဟိုမဆုံးနိုင်ကြသေးဘူးဆိုတော့ဒီလိုပြဿနာတွေကိုကျော်လွှားနိုင်မှုဟောကျွန်တော်တို့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဒီ Muslim လူငယ်တယောက်အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင
်ဒီပြဿနာပေါ့เนาะအဓိကလူမျိုးရေးဘာသာရေးစိတ်တက်ပြင်းထန်တာပေါ့เนาะအင်္ဂလိပ်လိုပြောရဲဆိုကျွန်တော်တို့ဒီ nationalism လို့လည်းပြောလို့ရတော့အမျိုးသားရေးဝါဒပေါ့เนาะတစ်ဖက်ဆွန်းရောက်အမျိုးသားရေးဝါဒပေါ့เนาะနောက်ခါကျတော့ဒီ racism လို့ခေါ်တဲ့ဒီခုနလူမျိုးရေးဝါဒပေါ့အဲ့ဒီဝါဒကြီးကအရန်ကိုဟိုဆိုရတယ်သူကအမြင့်တွေလာတယ်ကျမတို့မြန်မာပြည်မှာအမြင့်တွေလာတာဟိုးရှိရှိကလေးအကြာကြီးကလေးကအမြင့်တွေလာတာပေါ့အထူးသဖြင့်ဒီဟိုဟာပေါ့နော်ဘိုးချုပ်နေဝင်လက်ထက်ကလေးကဒီလိုမျိုးဟိုခွဲခြားတဲ့မူဝါဒတွေနဲ့လူတွေကိုဆက်ဆံခဲ့တယ်နောက်ခါကျတော့ဒီအခုနပြောတယ်ဗုဒ္ဓဘာသာဦးစားပေးတဲ့ဝါဒမျိုးနဲ့ပေါ့နော်ဗုဒ္ဓဘာသာမျိုးချစ်စိတ်နဲ့ဒီအမျိုးသားရေးစိတ်နဲ့ပေါ့နော်ဗုဒ္ဓဘာသာကြီးဒါပို့ပြီးမြင့်မြတ်တယ်ဆိုတော့အဲ့လိုအနေထားပုံစံမျိုးနဲ့ပြည်သူတွေကိုအုပ်ချုပ်ခဲ့တဲ့အခါကျတော့ပို့ပြီးတော့ဘာသာတရားတစ်ခုပဲဟိုအလေးနဲ့ထားပြီးကျန်တဲ့ဘာသာတွေကိုကျတော့ဟိုနှိပ်ကွတ်တယ်ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဒါရီဟာရေရှည်ဖြစ်လာတဲ့အခါကျတော့နှိပ်ရှည်ဖြစ်လာတဲ့အခါကျတော့ပြည်သူတွေရဲ့စိတ်ထဲမှာပါဒီလိုမျိုးကျမတို့ဟိုမမျှတမှုကိုသွားပြီးခံစားရတာပေါ့ငါမြင့်မြတ်တယ်သူကမကောင်းငါကကောင်းတယ်ဆိုတဲ့အတွေးခေါ်မျိုးတွေဖြစ်လာတာပေါ့အဲ့ရနေမှာခုနပြောတဲ့ဒီဟိုအခုနမျိုးချစ်စိတ်တွေဆိုတဲ့ဟာမျိုးဖြစ်လာပေါ့ငါလူမျိုးတစ်မျိုးတည်းကိုပဲချစ်မဲ့စိတ်မျိုးပေါ့နော်အမေနေကဖြစ်တင်တာပြည်တော်စုတစ်ခုတည်ထောင်တယ်เนาะခုနကျမတို့ဒီမိုကရေစီနိုင်ငံတစ်ခုသွားမယ်ဆိုရင်အဲ့စိတ်တွေကဟန်တာတွေပဲ။ဘာကြောင့်လဲဆိုတော့ကျမတို့ခုနပြောသလိုပဲလူမျိုးတစ်မျိုးတည်းတိုးတက်လို့နိုင်ငံတစ်ခုမှာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိနေတဲ့နိုင်ငံတစ်ခုမှာလူမျိုးတစ်မျိုးတည်းကခုနပြောသလိုအလေးနဲ့အတာရနေလို့ဒါမှမဟုတ်ရင်ပို့ပြီးလွတ်လပ်လို့ပို့ပြီးတော့ဟို favor ပေးခံရတယ်ခေါ်တော့ပေါ့အလေးပေးခံရလို့ဒါမှမဟုတ်ရင်လည်းပို့ပြီးတော့အခွင့်ထုတ်ခံနေရတယ်ဆိုလို့ရှိရင်ကျန်တဲ့လူမျိုးတွေကအဲ့လိုမျိုးတန်းတူမရဘူးဆိုလို့ရှိရင်အဲ့လူဖွဲ့စည်းဟာဘယ်တော့မှကျမတို့ပြောသလိုမငြိမ်းချမ်းနိုင်ဘူးအဲ့လူဖွဲ့စည်းဟာလည်းဘယ်တော့မှမလွတ်လပ်နိုင်ဘူ
းโอเคမဝင်ဘူးအခုလိုဖိတ်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုဖိတ်ကြားပေးတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရချမ်းပါတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ12ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 53တို့အပြင်လိုင်းလက်မီတာ190တို့ကပါတိုးချဲ့ဖမ်းယူနိုင်စေနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှာပေးစာများကဘာတော်လွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအခုပထမဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးမှာပါရွေးကောက်ပွဲပညာပေးလုပ်ငန်းတွေဘယ်လိုလုပ်ကိုင်ကြမလဲဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြထားပါတယ်မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီရက်ဇူလိုင်10ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလာမယ့်2015နိုဝင်ဘာ10ရက်နေ့မှာလွှတ်တော်သီးသီးအတွက်ပါတီစုံဒီမိုကရေစီထွေထွေရေကောက်ပွဲကြီးကျင်းပပေးမယ်လို့တရားဝင်ထုတ်ပြန်ကြေညာပေးလိုက်ပါပြီ။အားလုံးသိကြပြီးဖြစ်တဲ့အတိုင်းနိုင်ငံတကာနိုင်ငံမှာရေကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုရင်မီဒီယာကဏ္ဍဟာအလွန်ရေးကြီးပါတယ်။မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးလုပ်နေရတဲ့လွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကျင်းပမှုမရှိတာကာလကြာမြင့်နေပြီဖြစ်တဲ့နိုင်ငံတကာနိုင်ငံအတွက်မီဒီယာခန်းကဏ္ဍဟာပိုလို့တော့ရေးကြီးပါတယ်။လက်ရှိမြန်မာနိုင်ငံရဲ့မီဒီယာတွေဟာလာမယ့်ရေကောက်ပွဲကြီးအောင်မြင်ကျင်းပနိုင်ရေးအတွက်ဘလောက်အစီအစဉ်ဖြစ်နေပြီလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ရွေးကောက်ပွဲတစ်ခုကျင်းပတော့မယ်ဆိုတဲ့အခါဘယ်ဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတာလဲကိုမဲပေးမဲ့ရွေးချယ်လိုက်တဲ့သူတွေဟာဘာတာဝန်တွေထမ်းဆောင်ခွင့်ရမှာလဲမဲပေးရွေးချယ်ဖို့ဖန်တီးထားတဲ့စနစ်ဟာလွတ်လပ်ပြီးတရားမျှတတဲ့စနစ်ဟုတ်သလားမဟုတ်ဘူးလားကိုမဲပေးရမယ့်သူတွေဟာဘယ်သူတွေလဲသူတို့ဘယ်ပါတီကလဲသူတို့နဲ့သူတို့ပါတီနောက်ကျောင်းဘလို့ရှိတယ်လေမဲပေးတဲ့အခါလူပနှစ်ယောက်လောက်ကိုမဲပေးရမှာလဲဘယ်နည်းဘယ်ပုံမဲပေးရမလဲမဲတွေကိုဘလို့ရေတွက်ကြမှာလဲမဲပေးပွဲတွေပြီးတဲ့နောက်လွတ်တော်တွေဘလို့ပေါ်ပေါက်လာမှာလဲအစိုးရအဖွဲ့ဘလို့ဖွဲ့ကြမလဲစသဖြင့်ရွေးကောက်ပွဲဖြစ်စဉ်အလုံးပြည်သူတွေသိတင်ပါတယ်ဒီအတွက်မြန်မာနိုင်ငံလိုပညာရေးနှိမ့်ချနေပြီးသတင်းအချက်အလက်အလွယ်တကူမရနိုင်တဲ့အတိုင်းပြည်တစ်ပြည်အတွက်မီဒီယာရဲ့အခန်းကဏ္ဍဟာပိုးပြီးအရေးကြီးပါတယ်။ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေကိုတီတူရီစီပို့နိုင်ဖို့ရာရုပ်သံရေဒီယိုပုံနှိပ်နဲ့အင်တာနက်အွန်လိုင်းဆိုပြီးမီဒီယာအမျိုးအစား၄မျိုးအသုံးပြုနိုင်ပါတယ်။အားလုံးသိကြပြီးဖြစ်တဲ့အတိုင်းမီဒီယာရဲ့မှာစွမ်းပကအကြီးဆုံးလို့ဆိုနိုင်တဲ့ရုပ်သံထုတ်လွှင့်ခွင့်နဲ့ရေဒီယိုထုတ်လွှင့်ခွင့်လုပ်ငန်းအားလုံးဟာအစိုးရတက်မတော်နဲ့ခရိုနီတစုရဲ့လက်ထဲမှာရှိနေတာပါမြန်မာနိုင်ငံလိုလမ်းပန်းဆက်သွယ်ရေးခက်ခဲပုံနှိပ်မီဒီယာသတင်းစာဂျာနယ်တွေကိုငွေကုန်ကြေးကျခံပြီးဝယ်ယူဖို့မတက်နိုင်ကြသူတွေများတဲ့အတိုင်းပြည်မှာရွေးကောက်ပွဲဆိုင်ရာအသိပညာပေးတဲ့လုပ်ငန်းကိုအလုံနိုင်ဆုံးဟာရုပ်သံနဲ့ရေဒီယိုပဲရှိပါတယ
်ဒါပေမဲ့ရုပ်သံနဲ့ရေဒီယိုလုပ်ငန်းကိုဒီနေ့ချိန်ထိပုဂ္ဂလိကပြည်သူတွေကလုံးဝလုပ်ကွန်ခွင့်မရှိသလိုအစိုးရထိန်းချုပ်မှုအောက်ကရုပ်သံနဲ့ရေဒီယိုတွေကလည်းရွေးကောက်ပွဲဆိုင်ရာအသိပညာပေးရေးလုပ်ငန်းကိုတိတိယောက်လုပ်ကင်ကြမှာမဟုတ်ပါဘူး။လက်ရှိချိန်ထိလည်းလုပ်ကင်နေကြတာမတွေ့ရပါဘူး။ဥမာအဖြစ်တိုင်းပြည်ရဲ့အထွတ်ထိပ်ယာရီဖြစ်တဲ့သမရရွေးချယ်ရာမှာပြည်သူတွေရွေးကောက်တဲ့အမတ်85ရာခိုင်နှုန်းနဲ့တမတော်သားအမတ်25ရာခိုင်နှုန်းပေါင်းပြီးရွေးကြလိမ့်မယ်။ဒါကြောင့်တမတော်နဲ့ပူးပေါင်းထားတဲ့နိုင်ငံရေးပါတီတခုခုဟာရွေးကောက်ပွဲမှာအသာစီးရနိုင်တယ်။ဒါကြောင့်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူးဆိုတာမျိုးဥမင်လင်းလင်းအမှန်တိုင်းအသိပေးတာမျိုးဖြစ်ပါတယ်။အခုဆိုရင်ရွေးကောက်ပွဲကျင်းပဖို့လပိုင်းမဲ့လိုတော့တဲ့အချိန်ထိမဲပေးခွင့်ရှိသူစီရင်ပြုစုတဲ့ကိစ္စအဆင်မပြေသေးပါဘူး။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စစ်ဆေးထုတ်ပြန်ချက်အရ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိသောမဲစင်းတွေမှားယွင်းနေတယ်လို့ဆိုပါတယ်။က လောက်ဆူဆူရွာမှားယွင်းနေတဲ့ပြဿနာမျိုးကိုတောင်းတောင်းနီးနဲ့ပြုပြင်ဖို့မလွယ်ကူပါဘူး။စွာထက်တဲ့ပြည်သူတွေအိမ်ထဲထိရောက်သွားတဲ့ငွေကုန်ကြေးကျမရှိတဲ့ရုပ်သံရေဒီယိုကနေတစ်ဆင့်မဲဆင်းမှာဘာရီပြဿနာပေါ်နေသလဲဘလောက်ပြဿနာပေါ်နေသလဲဆိုတာအောက်ခြေမဲဆင်းပြည်သူတွေအပါအဝင်ပြည်သူတွေကိုရှင်းပြပြည်တွေကိုယ်တိုင်မဲဆင်းပြည်ပြင်ရမှာပါဝင်လာအောင်တိုက်တွန်းနှိုးဆော်တာမျိုးလုပ်ဖို့လိုအပ်ပါလိမ့်မယ်
။အလားတူပါပဲ။အခုဆိုရင်နိုင်ငံရေးပါတီ64ခုတိတိမှတ်ပုံတင်ထားပြီပါဗျ။အဲ့ဒီပါတီတွေဟာဘယ်လိုပါတီအမျိုးအစားတွေလဲဆိုတာပြည်သူတွေသိနိုင်အောင်သတင်းအချက်လက်တွေပို့ပေးရပါလိမ့်မယ်။ရွေးကောက်ပွဲကော်မရှင်ဟာမဲဆန္ဒနယ်မြေတွေလည်းသတ်မှတ်ပြီးပါပြီ။မဲဆန္ဒနယ်မြေစုစုပေါင်း1100နီးပါးရှိပြီးပြည်မျှတနေရာ9ရောင်နှုန်းကျန်ရင်တော့အမတ်လောင်းစုစုပေါင်း 6,000 နီးပါးရှိနိုင်ပါတယ်။ပြည်သူတွေအနေနဲ့အဲ့ဒီပြိုင်မဲ့အမတ်တွေဟာဘယ်သူတွေလဲဆိုတာသိတင်တာပါ။ဒါဒီမကအလုတ်သမားအဖွဲ့အစည်းတွေ၊လယ်သမားအဖွဲ့အစည်းတွေ၊စာရေးဆရာအဖွဲ့အစည်းတွေ၊ပညာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့အဖွဲ့အစည်းပေါင်းစုံဟာသူတို့ဘလို့အစိုးရမျိုးလိုချင်တယ်ဆိုတာမျိုးသူတို့လိုချင်တဲ့အစိုးရတရက်ရဖို့ဘဲပါတီတွေကိုမဲပေးဖို့ဆန္ဒရှိနေတယ်ဆိုတာမျိုးအပြန်အလှန်ညှင်းခုန်ဆွေးနွေးတဲ့အစီအစဉ်ပေါင်းများစွာပြည်သူတွေကိုထုတ်လွှင့်ပြသတင်ပါတယ်ဒီလိုများပြားလာတဲ့မီဒီယာလုပ်ငန်းတွေကိုလုံနိုင်ဖို့လက်ရှိပုဂ္ဂလိကလက်ထဲမှာရှိနေတာကပုံနှိပ်မီဒီယာတစ်ခုတည်းပါသတင်းစာဂျာနယ်တွေလောက်ပဲထုတ်နိုင်ပြီးပြည်သူတွေစီအရောက်ပို့နိုင်ဖို့အလွန်ခက်ခဲပါတယ်ပြည်သူတွေဘက်ကကြည့်ရင်လည်းသတင်းစာတစ်စောင်းအနည်းဆုံးကြက်200လောက်ပေးဝယ်မှရမယ်အနေထားမို့ရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်ရဖို့မလွယ်ကူဘူးဆိုတဲ့အဖြစ်မျိုးရောက်နေပါတယ်။ရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုအင်တာနက်အွန်လိုင်းတွေကနေတဆင့်လုပ်နိုင်တယ်ဆိုပေမဲ့အင်တာနက်လက်လန်းမီတာကလည်းမြို့ကြီးပြကြီးတချို့လောက်မှာပဲရှိနေတာပါ။အခြားတစ်ဖက်မှာလည်းပြည်ကြားရေးဝန်ကြီးဌာနဟာဗက်လိုက်မှုရှိနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ခရိုနီတွေပိုင်းရုပ်သံတဲ့ရေဒီယိုတွေကိုရွေးကောက်ပွဲဆိုင်ရာမဲဆွယ်စည်းရုံးမှုတွေမထုတ်လွှင့်ဖို့တားမြစ်နေပါတယ်။ဒီလိုအခြေအနေအတိုင်းဆက်သွားရင်2010တုန်းကလိုပဲပြည်သူလူထုဟာရွေးကောက်ပွဲဆိုတာဘာမှန်းရေရေရရမသိလိုက်ရပဲမဲပေးလိုက်ရမယ်အဖြစ်မျိုးရောက်သွားနိုင်ပါတယ
်ဒီနေရာမှာရွေးကောက်ပွဲကျင်းပဖို့ခုလိုအချိန်နီးကပ်လာတော့မှရုပ်သံရေဒီယိုလုပ်ငန်းလုပ်ကံခွင့်ရဖို့ဥပဒေမြန်မြန်ပြဋ္ဌာန်းဖို့တောင်းဆိုတာမျိုးဥပဒေနှစ်ဥပဒေရှိပြီးနောက်ရုပ်သံရေဒီယိုလုပ်ငန်းထူထောင်တာမျိုးလုပ်ကံဖို့မဖြစ်နိုင်တော့ပါဘူးအချိန်တော်နှောင်းသွားပါပြီခုအချိန်လုံနိုင်တာကတော့ယူကောက်ပွဲဝင်မဲ့ NLD နဲ့ပါတီတချို့စုစည်းပြီးပြည်သူတွေကိုဘလို့အသိပညာပေးရေးတွေလုံတင်တယ်လဲဘယ်မီဒီယာတွေကနေတချင်းလုံနိုင်မလဲလုံနိုင်မဲ့မီဒီယာတွေကလောက်ကင်ပေးလာအောင်နီလန်းရှာဖွေဆွေးနွေးရမှာဖြစ်တယ်လို့အစိုးရဘက်ကခွင့်ပြုလာအောင်လည်းတောင်းဆိုကြရမှာဖြစ်ပါတယ်ဒါမှသာလာမဲ့ယူကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေအနေနဲ့သူတို့အကျိုးကိုဆောင်ကျင်းပေးမဲ့ကိုယ်စားလှယ်တွေကိုမှန်မှန်ကန်ကန်မဲပေးရွေးချယ်နိုင်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြီးတွင်းတင်းတုံးသက်ချက်အစီအစဉ်ပြီးအခုတော့အပတ်စဉ်တင်ဆက်နေတဲ့မြမပီမပေးစာကန္တကို VOA ဝိုင်းတော်သားတွေနဲ့အတူမအေးတန်တော်ကျော်ကတင်ဆက်ထားပါရရှင်။နားဆင်ကြည့်ရအောင်ပါရှင
်။မင်္ဂလာပါရှင်။ပြည်ဝီကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုပထမဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ဆရောင်ဆိုတဲ့သောရရှင်က VOA ကသတင်းထုတ်လွှင့်တာအရင်ကောင်းပါတယ်လို့ချီးကျူးလာတာပါ။တဲ့မှန်နဲ့ကဏ္ဍပေါင်းစုံတင်ပြပေးပြီးတော့ဘ ഹു စုရတွေဖြန့်ဝေပေးတဲ့အတွက်အရန်သဘောကျပါတယ်လို့ဒီသောရရှင်ကဆိုလာပါတယ်ရှင်။ VOE ကထုတ်လွှင့်တဲ့သတင်းတွေကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေထဲမှာတော့ဂျွန်လောင်းကသတင်းတစ်ပုဒ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တဦးက1000လိုက်တာဆိုပြီးတော့ဘောလုံးပရိသတ်တဦးဆိုတဲ့သောရရှင်ကတော့ဒီကမ္ဘာဘောလုံးအဖွဲ့ချုပ်မှာဖြစ်ပွားခဲ့တဲ့အကျင့်ပြည့်ခြားဆောင်မှုတွေကိုအရေးယူတဲ့သတင်းတွေကိုဖတ်ရပြီးတော့ဒီလာဆောင်မှုပပျောက်ရေးကမ္ဘာတဝမ်းမှာအခုလိုလှုပ်နေတာကိုမြင်ရတော့ဝမ်းသာပါတယ်ဆိုပြီးတော့သောရရှင်တယောက်အစာရေးလာပါတယ
်ဖီဘာထိပ်ပန်းခေါင်းဆောင်တွေအကျင့်ပြတ်ခြားဆမှုနဲ့အမေရိကန်ကဖမ်းဆီးအရေးယူတဲ့သတင်းတွေကြားတော့ အကျင့်ပြတ်ခြားစားမှုကိုမုံတီရွန်ရှာသူတူအနေနဲ့ရောဘောလုံးပြိသက်တူအနေနဲ့ရောအပြည့်အဝကိုထောက်ခံပါတယ်။ဒါပေမဲ့ FIFA ဥက္ကဋ္ဌရာထူးကိုထပ်ပြီးတော့ရွေးခေါ်ရဲသိရတော့စိတ်ထိခိုက်ရပါတယ်။ဒါပေမဲ့လို့အခုနှုတ်ထွက်သွားပြီဆိုတဲ့သတင်းကြားတော့မှပဲစိတ်သက်သာရရပါတယ်။တကယ်ဆိုရင်ဆက်ဘလက်တာမှာသူ့မှာတာဝန်အပြည့်ရှိပါတယ်။သူတာဝန်ယူရပါမယ်။သူ့မှာအပြည့်ရှိပါတယ်။အရေးယူခံရပါမယ်။ဒါဟာခေါင်ကမိုးမလုံတော့ဖြစ်မှာပေါ့။ဒါကြောင့်မလို့ဆက်ပလာတာကိုရောစီကိန်းလုတ်ပွဲကစားသူတွေကိုပါထိရောက်စွာအရေးပါလို့ VOE ကနေပြီးဆန္ဒပြလိုက်ပါတယ်
။ VOE ကနေပြီးထုတ်လွှင့်ပေးနေတဲ့ဒီကမ္ဘာမျက်မှောက်ရေးရာသတင်းတစ်ပုဒ်ကိုနားဆင်ပြီးသောရရှင်တယောက်အစာရေးလာတာဖြစ်ပါတယ်ရှင်။ VOE ကအစီအစဉ်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်နေတဲ့မှာတော့ကျမတို့ဒီအပတ်စဉ်နှစ်ခါထုတ်လွှင့်ပေးနေတဲ့ဒါရိုက်လေးလိုင်းရှင်တွေကအစီအစဉ်တွေကိုဥတည်ပြီးရေးလာကြတဲ့သောရရှင်ရဲ့အစာတွေကိုလည်းလက်ခံရရှိပါရနော်။အဲ့ဒီထိခါအစာတွေအားလုံးကိုဒါရိုက်လေးလိုင်းအစီအစဉ်မှာမဖော်ပြပေးနိုင်လို့တချို့ဒလီကိုတော့ဒီမြန်မာပြည်ကပေးစာများကဏ္ဍကနေပြန်ချပေးပါရရှင်။ဒီမှာသောရရှင်တယောက်ကတလောက VOA ဒါရိုက်လေးလိုင်းအစီအစဉ်မှာတဘာဝဘေးရနေရဲ့ကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုလို့သူ့ရဲ့အမြင်ကိုရေးလာတဲ့စာကိုဖော်ပြပေးခြင်းပါလေ။မောင်တီဟဆိုတဲ့သောရရှင်ကအခုလိုသူ့ရဲ့အမြင်ကိုပြောလာပါတယ်
။အဝေးကြီးတွေတိတ်မတော်ပါနဲ့ဦးဗျာ။ရန်ကုန်မှာကားတွေဒီလောက်ကျက်ပိတ်နေတာတကယ်လို့လူနာတင်ရင်သွားကျင်လို့ရှေ့ကကားလမ်းဖယ်ပေးမယ်ဆိုရင်တောင်အဲ့ဒီရင်သွားဖို့မလွယ်ပါဘူး။ဘလို့ကြော်တက်ပြီးသွားမလဲဆိုတာရန်ကုန်သူရန်ကုန်သားအားလုံးပဲသိပါတယ်။ဒါကလည်းတဘာဝဘေးတွေကကြိုတင်ပြင်ဆင်မှုတစ်ခုပဲမဟုတ်ပြီဘူးလား။အခုဆိုရင်ဘဲတော့နှစ်နာရီလောက်ကြိုးထွက်ရတယ်ဒါတောင်အဆင်ပြေအောင်မလုပ်နိုင်တဲ့လူကြီးမင်းတွေကိုခမည်းတော်ကိုကျွန်တော်တို့ကမလာသေးတဲ့သဘာဝဘေးကြိုတင်ကာကွယ်ဖို့ဆိုတော့မူဂျိုကလေးတွေကို PhD ဘွဲ့ပေးသူလိုများဖြစ်နေမလားနော်စိတ်မပူပါနဲ့မိဘပြည်သူများခမည်းတော်ပေါ့ဗျာအခုချိန်ငလင်သာလှုပ်လိုက်လို့ကတော့အားလုံးကွိသွားမယ်တခုတော့သူတို့လှုပ်လို့ရတယ်ခုနပြောတဲ့မိဘပြည်သူများခမည်းတော်ဆိုတဲ့မိန်ကွန်းကြိုပြောပြီးတော့ရိုက်ထားပါလို
့ Okay သောရရှင်ကိုတီဟာသူရဲ့အမြင်ကိုထုတ်ဖော်လာတာပါ Okay ကိုတီဟာရေးကားရီကလည်းကြက်တာကြက်ပေါ့နော်ဒါမဲ့လေဒီသဘာဝဘေးအနေရဲ့ကြိုတင်ကာကွယ်ဖို့ကလည်းသူများလုံးမပေးရင်တော့မှတပိုင်းတနိုင်ကိုဖါကိုအတွက်ကိုမိသားစုအတွက်ကြိုတင်ပြင်ဆင်မှုတွေလှူထားနိုင်မယ်ဆိုရင်တော့မမအောင်လို့ထင်ပါတယ်နော်သဘာဝဘေးအနေနဲ့ကားကြက်တာကတော့လာလာမှမဆိုင်တဲ့ကိစ္စလည်းဖြစ်ပါတယ်ဒါပေမဲ့လေသဘာဝဘေးအနေရဲ့ကြာရောက်လို့ကားကြက်ရင်တော့လေဒုက္ခဖြစ်နိုင်ခြင်းရှိတာပေါ့နော်သဘာဝဘေးအနေကအကြာကြီးနေမှာတစ်ခေါက်ဖြစ်တာဆိုပေမဲ့အပြည့်အစုံအဆုံးရှုံးကကြီးလွန်းတာမလို့အလုံးသတိထားကြဖို့အတွက်ပညာရှင်တွေကလည်းအကြံပြုထားတာပါအခုလိုမျိုး VOE ကိုစာရေးပြီးတော့ဒါရိုက်လေးလိုက်အစီအစဉ်မှာကိုပိုင်မြင့်ကိုထုတ်ဖော်ပြီးတော့ပါဝင်ဆွေးနွေးတာကိုကျေးဇူးတင်ပါတယ်ကိုတီဟာကဒီဒါရိုက်လေးလိုင်းအစီအစဉ်မှာရင်ကျော်ပိတ်ဆို့မှုကြောင့်ပြောချင်ပါတယ်ဆိုပြီးတော့ပြောလာခဲ့လို့ဒီရင်ကျော်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ကလည်းစာရေးထားတာရှိပါတယ်တက်ဆက်ထက်ဖော်ပြပေးချင်ပါတယ်ဒီသောရရှင်ကတော့ရန်ကုန်ရင်ကျော်ကြက်နေတာကိုတက်ဆိုင်ရန်ကဖြည့်ရှင်းနိုင်ခြင်းမရှိတော့ဘူးလားခင်ဗျာတဲ့ခုနှစ်ပိုင်း AD မီပွိုင်းဆိုရင်တနားရီလောက်ကြာပါတယ်နေ့စဉ်သွာလာနေတဲ့ပြည်သူတွေကိုစိတ်ဆင်းရဲအောင်လုပ်နေပါတယ်ဆိုပြီးတော့ဒီသောရရှင်ပြောလာပါတယ်ဟုတ်ကဲ့ဒီရင်ကျော်ချက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်เนาะတိုက်တိုက်ဆိုင်ဆိုင်ပါပဲရှင်အခုတစ်ပတ် Billboard Hot အဖြစ်ဆုံးတေးတရားအစီအမံနံပါတ်1ချိန်နေတဲ့သချင်းလေးကအစီယူအကန်းဆိုတဲ့သချင်းလေးဖြစ်ပါတယ်ဒီသချင်းလေးကတော့ဒီကားကိုအရှိန်အလွန်ကြုံမောင်းပြီးတော့ကားမောက်သွားတဲ့ဒီဟောလိဝုဒ်နာမည်ကျော်မင်းသားတစ်ယောက်ကိုသတိရသောအဖြစ်ဆက်ဆူထားတဲ့သချင်းလေးလည်းဖြစ်ပါတယ်။ဒီသချင်းကို Wiz Khalifa က Charlie Puth နဲ့ပူရဲတီဆိုထားပြီးတော့ Furious 7ရုပ်ရှင်ကားရဲ့အဇဝင်တေးလည်းဖြစ်ပါတယ်။ကားမောက်ပြီးတော့မနစ်ကကွယ်လွန်သွားတဲ့မင်းသား Paul Walker သူကတော့ Furious ရုပ်ရှင်ဇာတ်ကားရဲ့အဓိကမင်းသားတစ်ဦးဖြစ်တာပါ။ရုပ်ရှင်ရိုက်ကူးရေးမပြီးဆုံးခင်မှာပဲကားမောက်ပြီးတော့သူကွယ်လွန်သွားတာကိုဝမ်းနေတဲ့အထိတ်မှန်နေနဲ့တချင်တပုတ်စာသားထည့်ဖို့တန်ဆင်ရှာပေးပါဆိုပြီးတော့ Charlie Puth ကို Artist Publishing Group ကအလုပ်အတာဖြစ်ပါတယ် Charlie အနေနဲ့ကြတော့လေကားမောက်ပြီးတော့ဆုံးပါသွားတဲ့သူ့ရဲ့နောက်ထပ်တငယ်ချင်းတစ်ယောက်ကိုသတိရပြီးတော့ခန်းစားချက်ပြည့်တဲ့စာသားသွင်းပြီးတော့တချင်ရေးလိုက်တာဖြစ်လို့မူလတော့ကတော့သူ့ရဲ့အတန်ကိုတချင်မှာထည့်သုံးဖို့အစီအစဉ်မရှိပေမဲ့လိုက်လေလေလေးနဲ့အသက်ပါလုံးနဲ့သူ့ရဲ့တီးဆူပုံကြောင့်ဒီသချင်မှာသူ့ရဲ့အတန်ကိုထည့်သုံးပြသွားပါတယ်။ Wiz Khalifa ကတော့ rap သချင်စာသားကိုတီးဆူတာဖြစ်ပါတယ်။ Billboard Hot 100 Hot အဖြစ်ဆုံးတေးတရားဆင်းမှာသတင်းဆက်သုံးပတ်ကြာနံပါတ်1နေရာကိုဇက်တိုက်ယူထားနိုင်တဲ့သချင်ဖြစ်ပြီးတော့ UK မှာသတင်းနှစ်ပတ် New Zealand, Australia, Canada, Germany, Austria နဲ့ Ireland, Switzerland နိုင်ငံတို့အပါအဝင်နိုင်ငံအများအပြားမှာလည်းနံပါတ်1ရတဲ့သချင်ဖြစ်ပါတယ်။ Wiz Khalifa နဲ့အတူ Charlie Puth ပူရဲတီဆိုထားတဲ့ See you again ပြန်ဆုံတွေ့ကြမယ်ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော
် It's been a long time without you, my friend. And I'll tell you all about it when I see you again. We've come a long way from where we began. Oh, I'll tell you all about it when I see you again. When I see you again.
Damn, who knew? All the planes we flew, good things we've been through, that I'll be standing right here talking to you about another path. I know we love to hit the road and laugh, but something told me that it wouldn't last. Had to switch up, look at things different, see the bigger picture. Those were the days, hard work forever pays. Now I see you in a better place. See you in a better place. Can we not talk about family when family's all that we got? Everything I would do, you were standing there by my side. And now you gon' be with me for the last ride.
It's been a long day without you, my friend. And I'll tell you all about it when I see you again.
I see you again.
We've come a long way,
yeah, we came a long way
from where we began.
You know we started.
Oh, I'll tell you all about it. See you again.
Let me tell you.
When I see you again.
First you both go out your way and the vibe is feeling strong and what's small turn to a friendship turn to a bond and that bond will never be broken, the love will never get lost.
Wiz Khalifa နဲ့ Charlie Bad တို့ပူရတည်ဆိုထားတဲ့ See You Again ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါရှင်။သောရရှင်တွေအချင်းချင်းမြစ်တာတိလက်ဆောင်ပေးပို့လာတဲ့မြန်မာသင်းတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်။ခုနကတော့ပြောသွားခဲ့သလိုပဲရင်ကြောပိတ်ဆို့မှုတွေရင်သွားလာဒုက္ခရောက်ရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရန်ကုန်ကကားဆရာများဆိုတဲ့သောရရှင်ကရေကူးနေရတဲ့ကားတွေဆိုပြီးတော့အခုလိုစာရေးလာပါတယ်
။မြန်မာနိုင်ငံကလမ်းမစနစ်ညံ့ဖျင်းပုံများကတော့ဖြင့်ကျွန်တော်တို့ကားတွေတမိုးရင်းလုံးရေကူးရအောင်တော့မဲ့ပုံပါပဲ။ရွှေညာရှင်ကြီးများကလမ်းလေတုံးများချခိုင်းပြီးတနည်းအားဖြင့်ဖြည့်ရှင်းကြပါတယ်။ကိုလေးဖြူသချင်းလိုပါပဲ။အရင်လိုပါပဲ။အရင်လိုပါပဲလို့သာအော်လိုက်ချင်ပါတယ်။ခီးသည်တွေတဲကတယောက်ကမေးပါတယ်။ကားလမ်းတွေကလည်းပိတ်လိုက်ကြည်လား။ဘာလို့တုံးဟာတဲ့။ကားသမားဖြေပုံကတော့ဟုတ်တယ်ဗျ။လေစီးဒုက္ခသည်တွေပဲလူတည်တာ။ကားစီးဒုက္ခသည်ကိုမတနာကြတော့ဘူးလားဗျ။တဲ့
။ရန်ကုန်ကကားတွေရေကူးနေရပါပြီ။ဆိုရဒီသောရရှင်ရန်ကုန်မြို့ကြီးရဲ့လမ်းပန်းဆက်သွယ်မှုတွေခက်ခဲပုံကိုအခုလိုမျိုးစာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်။ဘကုံမြို့နယ်အင်းတကော်ဒေသအတွင်းမှာကျန်းမာရေးနဲ့ပတ်သက်ပြီးတော့အများပြည်သူထိခိုက်မှုဖြစ်နေပါတယ်။ဆိုပြီးတော့စာရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်။မိုးကွယ်ကျွဲဖီလာကကျန်းမာရေးလိုက်စားသူတူလို့ဆိုလာပါတယ်ရှင်
။ကျွန်တော်တို့ဘကုံမြို့နယ်အင်းတကော်မိုးကွယ်ရွာနဲ့ကျွဲဖီလာကလန်ဘေးမှာနေတဲ့ဆန်ဆက်ပိုင်ရှင်တယောက်ဟာသူ့ဆန်ဆက်ကဖွဲတွေနဲ့အုပ်ဖို့နေတာတစ်နှစ်လုံးဖြစ်ပါတယ်။ရွာပြင်မှာမဖုတ်ဖဲသူ့အိမ်ဝင်ထဲမှာတင်ဖုတ်နေတဲ့အတွက်ကြေးရွာသက်ဆိုင်ရာနဲ့ရမီရဖတွေကိုပြောခိုင်းပေမဲ့လည်းတဖို့ပြီးရင်တော်ပါပြီတဖို့ပြီးရင်တော်ပါပြီနဲ့အခုမိုးကြတဲ့ဒီအုတ်ဆင်းတွေကိုဖွဲနဲ့မီးရှို့တဲ့ညှော်နှံ့တွေကိုတရွာလုံးတနေလုံးခံစားနေရပါတယ်သက်ဆိုင်ရာလာရောက်တားဆီးပေးဖို့ VOA ကတစဉ်တောက်ဆူခြင်းပါတယ်ခင်ဗျာကျမ
ဒါကတော့သူတို့နယ်မှာပုတ်ကလေးကစီးပွားရေးလှုပ်ဆောင်မှုတစ်ခုကြောင့်ကျမကြီးထိခိုက်နေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာကကင်တွေဖြည့်ရှင်းပေးပါဆိုပြီးတော့ဒီသောရရှင်ရေးပြီးတော့ပန်ကြားလာတာပါရှင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှာနေရချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါမယ်ရှင်ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးကြင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ပြီးတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဇူလိုင်လ18ရက်နေ့မှာမွေးနေ့ကျရောက်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကိုထေးကျွေရဲ့မွေးနေ့အတွက်မွေးနေ့လက်ဆောင်မြစ်တာတိလက်ဆောင်တခြင်းတစ်ပုတ်ပါခြင်းပါတယ်ဆိုပြီးတော့ ကလေးတက်ဆိုဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါက်တာခင်မျိုးမြင့်နဲ့ဒေါက်တင်တင်လင်းတို့ကမွေးနေ့တိလက်ဆောင်တပုတ်ပါပါတယ်။နောက်ပြီးတော့ဒီထက်ကကလေးတက်ဆိုဓာတုဗေဒဌာနကပဲဒေါက်တင်တင်လင်းကအင်တာနက်ကနေရှင်မကောင်းလို့အစကိုလိုရင်းတူရှင်နဲ့ရေးရတာခွင့်လွတ်ပါဆိုပြီးတော့ဒီကလေးတက်ကတော့အနီးရွာကလွန်ခဲ့တဲ့ဆယ်နှစ်ကတပည့်ဟောင်းလေးစလိုင်းဒေးဗစ်အတွက်အထူးသတိရတေးလက်ဆောင်ဖြစ်တေးတပုတ်ဂျေဇုပြုပြီးတော့ထုံးလွင်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ဒီတပတ်တော့ဟန်ထွန်းတီဆိုထားတဲ့ဒိုးဘွားနေသည်ဆိုတဲ့တခြင်းလေးထုံးလွင်ပေးဖို့ရွေးချယ်လာပါတယ်မွေးနေ့ရှင်ဖြစ်တဲ့ကိုသေးကျွဲနောက်ပြီးတော့ဒေါ်သင်းသင်းလင်းရဲ့တပည့်စလိုင်းဒေးဗစ်နဲ့ VOA တေးချစ်တော်ရရှင်နဲ့အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်
Jam ya take it be now to what the sea all lay young nemo the lone alley that twist is our time do key such a me she go a mere sailing for me to trip like jam ni samu yo ta ja ye to let set the time sang long le si sing game to so ya lo One could do like dome yet is all Don't what in my life Sans agui never what so nebu Oh don't you outwit me
ဟန်ထွန်းသီဆိုထားတဲ့ဒိုးဘွားနေသည်ဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မြန်မာပြည်မှာပေးစာအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညနေပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကဘာတလောထူးထူးခြားခြားဆန်းပြတင်းတွေကိုအစီအစဉ်ကိုတင်ဆက်ပေးမှာပါမက္ကဆီကိုနိုင်ငံကမြို့ကလေးတစ်မြို့ရဲ့ဖျားเจ้าမှာမြို့တော်ဝန်ကမိเจ้าနဲ့ကြံကြံဖန်ဖန်ထိန်များမင်္ဂလာဆောင်ခဲ့တာဟာသူတို့ဒေတာအတွက်ရိုးရအစင်လာဖြစ်ပါတယ်ဖင်လန်နိုင်ငံမှာတော့ကိုစနီးတဲ့ကိုထန်ပိုပြေးပြိုင်ပွဲကျင်းပဒါတော့ကုံရောရေရောကြော်ဖြတ်ပြေးခဲ့ရတာပါဒီလိုထူးခြားတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်မခင်ဖြူထွေးနဲ့ကိုတောင်းညွန့်ဦးကတင်ဆက်ထားပါတယ်ရှင
်ကညာနိုင်ငံနိုင်ဝီမျိုးတော်ကစီးရဲတဲ့စစ်ကြေဖို့ရက်ကွက်တစ်ခုမှာတော့အလိုလျောက်ငွေထုတ်ဆက် ATM လိုမျိုးရေထုတ်ပေးနိုင်တဲ့ဆက်တွေထားရှိပြီးတန့်ရှင်းတဲ့ရေကိုဖြည့်ဆည်းပေးနေပါတယ်။အဲ့ဒီဆက်မှာတန့်ရှင်းတဲ့ရေရဖို့အတွက်ကိုယ်ပိုင်လျှို့ဝှက်ကဏ္ဍတွေကိုရိုက်နှိပ်ပြီးသုံးရတဲ့ Smart Car လို့ခေါ်တဲ့ကပ်ကိုသုံးပြီးတော့ဈေးနှုန်းတက်တက်တာနဲ့ဝယ်ယူနိုင်ပါတယ်။ရေလီတာ20လောက်ကိုတော့ American Dollar 5ပြားပဲကျပါတယ်။အခုလိုစင်ကြေဘုံရက်ွက်တွေမှာနေထိုင်သူလူ9000ပတ်ဝန်းကျင်ရှိပြီးတော့အရင်တုန်းကဆိုရင်ရေရဖို့အတွက်2ကီလိုမီတာကနေကီလိုမီတာ60လောက်အထိလမ်းလျှောက်သွားဝယ်ရတယ်လို့အလကားရတဲ့ရေတွေကိုသွားခတ်ရင်လည်းတန့်ရှင်းမှုမရှိပါဘူးအဲ့လိုဝယ်တဲ့အခါရေတွေမှာတစ်ခါတလေရေကမတန့်တယ်လို့ဈေးကလည်းအခုထက်အများကြီးပိုများပါတယ်ဒါကြောင့်ဒေသခံတွေကအခုဝယ်တဲ့ရေတွေကိုမတောက်ခင်ကြိုချက်ရတယ်လို့ပြောပါတယ်အရင်တုန်းကမတက်တဲ့ရေကြောင်ယောဂါဖြစ်ပွားမှုများတဲ့ဒီရက်ကွက်မှာရေတက်ဆက်နှလုံးတက်ဆင်ထားပြီးတော့ရေအတွက်ပူစရာမလိုတော့ပါဘူး။ကုလသမဂ္ဂအိုးအိမ်အဖွဲ့ရဲ့လိလာချက်အရ အာဖရိကမြို့ပြနေလူဦးရေရဲ့60ရာခိုင်နှုန်းကျော်ဟာဆင်းရဲတဲ့ရက်ွက်တွေမှနေထိုင်ကြတာဖြစ်ပြီးတန့်ရှင်းတဲ့ရေရရှိဖို့မတတ်နိုင်ကြပါဘူး။အခုအစီအစဉ်ကိုတော့တခြားနေရာတွေမှာလည်းဆက်ပြီးတိုးချဲ့နိုင်ဖို့စီစဉ်နေပါတယ်ရှင်။
ထပ်ထူးခြားဆန်းပြတဲ့သတင်းတစ်ခုကတော့မက္ကဆီကိုနိုင်ငံကမြို့တော်ဝင်တယောက်ကမကြာသေးခင်ရပိုင်းအတွင်းကပဲမိเจ้าမလေးတစ်ကောင်နဲ့လက်ထပ်လိုက်ပါတယ်။အခုလိုမျိုးလက်ထပ်လို့ရှိရင်ပစိဖိတ်ကမ်းရိုးတန်းမှာငါးတွေပင်လယ်ဇာတွေလှိုင်လှိုင်ပေါ်တယ်လို့ရွေးရဒလိထုံးစံရယုံကြည်ထားကြတဲ့အတွက်ဖြစ်ပါတယ်။မက္ကဆီကိုနိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့ဆန်ပေဒရိုအော်မလူလာမြို့ကဒေသခံမြို့တော်ဝင်ဟိုဆေဗက်ဂတ်ရူဟစ်ကမိเจ้าမလေးနဲ့ဖျားเจ้าမလက်ထပ်ခဲ့တာပါ။မိเจ้าမလေးကိုသရိုသမီးဝတ်စုံအပြည့်ဝပြီးတော့ငါးဖန်းသမားတွေကခေါ်လာပါတယ်။လမထခင်မိเจ้าမကိုဖះเจ้าမအစင်လာရနှစ်ချင်းခရစ်ယာန်ဘာသာဝင်ဖြစ်ခံယူခံရပါတယ်မိเจ้าမလေးဟာမင်းသမီးဖြစ်တယ်လို့ယူဆပြီးတော့လက်ထပ်ပွဲကျင်းပရင်းနဲ့မူကောင်းလို့အစာရေစာပေါများအောင်ဆူတောင်းကြပါတယ်လက်ထပ်ပြီးချိန်ကစလို့အဲ့ဒီမိเจ้าမလေးကိုမြို့တော်ဝင်ကတော်လို့ရည်ညွှန်းခေါ်ဝေါ်ကြပါတယ်ခင်ဗျာ
ဖိလန်နိုင်ငံအလဲပိုင်းစွန်ကရပြည်မှာအချိန်20မြောက်ဇနီးတွေကိုထမ်းပြတဲ့ပွဲကျင်းပခဲ့ပါဗျ။ဒီနှစ်မှာတော့နိုင်ငံပေါင်း14နိုင်ငံကစုံတွဲပေါင်း60လောက်ပါဝင်ရှင်ပြိုင်ခဲ့ကြတာပါ။တာတူပြေးပွဲအဖွဲ့လိုက်ပြေးပွဲတွေပါဝင်တဲ့ဒီပွဲကိုနှစ်ရက်တာကျင်းပပါဗျ။ဒီနှစ်မှာလည်းပြီးခဲ့တဲ့နှစ်ကဘိုးဆွဲခဲ့တဲ့သူကပဲသူ့ရဲ့အတွေ့အသစ်ကလေးနဲ့အနိုင်ရရှိခဲ့ပါဗျ။မနစ်ကလို့နေမသာပေမဲ့လည်းတဲတဲမဲမဲယူဝနေတဲ့မိုးရီချားမှာအားပေးသူတွေရှိနေတဲ့အတွက်ပြိုင်ပွဲဝင်သူတွေဟာတက်တက်ကြွကြွပြိုင်ဆိုင်ခဲ့ကြတာပါခါတိုင်းနှစ်တူလိုပဲအနိုင်ရရှိတဲ့သူကသူ့စနီးတွေရဲ့အလေးချိန်နဲ့ညီမျှတဲ့ဘီယာစုကြီးကိုရခဲ့ပြီးတော့လာရောက်ကြည့်ရှုသူပရိသတ်ပေါင်း 8,000 လောက်ရှိမယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်အခုလိုဝေးလံခေါင်းတည်တဲ့ဖင်လန်နိုင်ငံကကြေးရွာလေးကိုကမ္ဘာနှံ့ကစုံတွဲတွေလာပြိုင်ကြတာဖြစ်ပြီးတချို့ပြိုင်ပွဲဝင်သူတွေဟာသူ့နိုင်ငံကပြိုင်ပွဲတွေမှာအနိုင်ရရှိပြီးတော့မှဒီပွဲမှာဝင်ရောက်ပါဝင်ကြတာပါတချို့ကတော့အသေးချာလေ့ကျင့်ထားတဲ့professional အားကစားသမားတွေဖြစ်ပြီးတော့တချို့တွေကတော့အပျော်တမ်းဝင်ပြိုင်ကြတာပါ internet online ပေါ်ကနေဒီပွဲကိုစောင့်ကြည့်ကြတဲ့ပရိသတ်ဟာလည်းတန်း900လောက်ရှိတယ်လို့ခန့်မှန်းကြပါတယ်ရှင
်ကဘာတလွားထူးခြားဆန်းပြတဲ့တင်အစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ခုထုတ်လွှင့်ပေးနေတဲ့သတင်းကနေညာဘက်အစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးမှာပါရှင
်။ Green နိုင်ငံပေါ်ထပ်မံငွေချင်းငါးဖို့ကိစ္စနဲ့ပတ်သက်လို့ဥရောပသမဂ္ဂခေါင်းဆောင်တွေအပြင်းထန်ကြိုးစားနေကြပါတယ်။အသုံးစရိတ် short chart ပြီးအခွန်တိုးကောက်ဖို့အစီအစဉ်တွေပါဝင်တဲ့ Green ရဲ့ငွေချင်းငါးမှုအဆိုပြုချက်အသစ်ပေါ်ဒီဥရောပခေါင်းဆောင်တွေအနေနဲ့တန်တရားရှိနေတာပါ။ရှေ့ဆက်သွားဖို့အဓိကအခက်အခဲဖြစ်နေတဲ့အကြောင်းကယုံကြည်မှုပျောက်ဆုံးနေတာကြောင့်ဖြစ်တယ်လို့အီတလီဗန်နာရေးဝန်ကြီးဖီယာကာလိုဘဒိုနန်ကဘရက်ဆဲအစည်းအဝေးအတွင်းပြောပါရယ်ဖလန်နိုင်ငံသားရဲ့ဝန်ကြီးအလက်ဇန်ဒါစတက်ကလည်းဂရိနိုင်ငံနဲ့သဘောတူညီမှုရယူဖို့အတော်လှန်ဝေးကွာနေစေပဲလို့ပြောပါရယ်အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးနေကြတဲ့ဆက်ဆက်ညှိနှိုင်းရေးမှုတွေဟာစနေနေ့ညနေပိုင်းနှောင်းပိုင်းအထိကြာအောင်တကားပိတ်အစည်းအဝေးတွေကျင်းပခဲ့ပြီးတဲ့နောက်မပြီးပြတ်သေးတဲ့ပြဿနာတွေကိုဒီကနေ့တနင်္ဂနွေနေ့အထိဆက်လက်ဆွေးနွေးခဲ့ပါရယ်ဆက်ဆက်ညှိနှိုင်းသူတွေဟာယာယီသဘောတူညီချက်တစ်ခုကိုနဲ့ပတ်သက်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့ဆွေးနွေးပတ်တဲ့နှီးစက်တဲ့တန်တမန်တို့ကပြောပါရယ်အမေရိကန်ပြည်ထောင်စုကပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားမှုအဖွဲ့အစည်းကြီးတစ်ခုကကောင်ကယ်ရိုလိုင်းနာပြည်နယ်ပေါ်သပိတ်မှောက်မှုကိုအဆုံးသတ်လိုက်ပါတယ် NAACP လို့ခေါ်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးကသပိတ်မှောက်မှုအစီအစဉ်ကိုအဆုံးသတ်လိုက်ကြောင်းစနေနေ့ရုံးကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမှနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်ကျမနန်းလဖိုင်ပါ VO ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.